ရှင်နေပြုတဲ့ကုသိုလ်များနဲ့ဆက်ပြီးတော့အနုမောဒနာတရားမနာယူခင်မှာမိမိတို့ပြုလုပ်ထားတဲ့ကုသိုလ်တွေကိုနောက်တစ်ချိန်မှာအပရစေတနာပွားနိုင်မှုကုသိုလ်များထက်ဆင်းပြီးတော့တိုးပွားနိုင်အောင်လို့ဘုန်းကြီးဟာရှေးဥစွာဖတ်ကြားပေးမယ်။ရှင်နေသာသနာတော်နှစ်2555ခုနှစ်မြန်မာကောစာတက္ကရာ1383ခုနှစ်တရားမုံလာပြီးကျော်17ရက်ခရင်နှစ်2011ခုနှစ်နိုဝင်ဘာလ22ရက်တနင်္လာနေ့မှာစကိုင်းတောင်ရုံမြတ်ဆရာကျောင်းတိုက်သို့လာရောက်ပြီးတော့ပေါင်းစုပြီးကုသိုလ်လုပ်ငန်းများပြုကြတဲ့ကုသိုလ်ရှင်များကရန်ကုန်မြို့မင်္ဂလာစီကိုနိုင်ဝင်းအောင်မတင်တင်လနဘကြီးအထဲဆိုင်ဒေါ်ပြုံးပြုံးနိုင်မိသားစုရွှေရမုံအထဲဆိုင်ဦးလှတင်ဒေါ်မြင့်မြင့်ကျူသားမောင်ကောင်းပြည့်သူကျော်ကေခိုင်ထဲဆိုင်ဥလာမူဒေါ်ဆွေဆွေတန်းဇူလိုင်နှင်းထဲဆိုင်မိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုများကစုပေါင်းပြီးမြတ်ဆရာကျောင်းတိုင်းမှာတရင်သုံးနေထိုင်တဲ့တန်ဃာတော်ပါ300တို့ရဲ့အထံမောက်သို့လာရောက်ပြီးတန်ဃာတော်ရှင်မြတ်ပေါင်းအားအာယုံခါမှာပေါ့စီစွန်းလဖေးစွန်းများဆက်ကလှူဒန်းခြင်းနေလေခါမွန်မြတ်တော်ခဲပွဲပွဲစဉ်ဆွမ်းများဆက်ကလှူဒန်းခြင်းညနေခါမှာလည်းပဲဖြိုရီစီးပစ္စည်းများလောင်းလူကြခြင်းဆိုတဲ့တနေ့တာကုသိုလ်လုပ်ငန်းများကိုတာဝန်ယူပြီးတော့လှူဒန်းပူဇော်ကြတယ်ထိုမှတစ်ပါးနာယကဆရာတော်6ပါးတို့အားလည်းပဲတစ်ပါးတစ်ပါးလင်1000ကျပ်တန်ပစ္စည်းများကိုလှူဒန်းခြင်းအပြင်6000ကျပ်တန်ပစ္စည်းများလှူဒန်းပူဇော်ခြင်းတန်ခိကအဖြစ်နဲ့ဘုံမမတင်သင်္ကန်းထွေးဆောင်လေးဆောင်ကိုလည်းပဲလူတန်းဆက်ကတ်ခြင်းစာကြီးရရအတွက်လိုအပ်သောစာအုပ်များကပ်ပြီးရန်အတွက်နဝကံမ2500ကျပ်လူတန်းခြင်းတန်ဃာတော်302ပါးတို့အားဆက်ပြမှုတထုပ်စီသွားရိုက်စီတပူးစီလူတန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုညဆက်ကြံနိုင်ကဆရာတော်အားဓမ္မပူဇာအဖြစ်တသိန်းကျပ်တန်ပစ္စည်းများလူတန်းခြင်းတော်အောင်မြင့်တမီမဆွေဆွေမြင့်မိသားစုက9000ကျပ်ဦးစန်းမြင့်ဒေါ်တင်အောင်မိသားစုက1000ကျပ်ဓမ္မပူဇာဖြင့်လူဒန်းကြတယ်ဒေါ်ကုတ်ဝါမိသားစုဘောဂဝတီထေဆိုင်ကလည်းပဲတန်ဃာတော်302ပါးတို့အားကျုပ်သားတပူးစီလူဒန်းကြခြင်းကွယ်လွန်သူမိဖ2ပါးအားရည်စူးပြီးတော့ဒေါ်မြင့်မြင့်တန်းဒေါ်ဖြူဖြူချယ်ရီတန်ထဲဆိုင်မိသားစုကတန်ခိကအဖြစ်ငါတစ်တာဘူးကြီးတတစ်တာလှူဒန်းခြင်းဦးစန်းမြင့်ဒေါ်တင်အောင်မိသားစုကဆွမ်းပရိသာအဖြစ်1000ကျပ်ကိုနိုင်ဝင်းအောင်မတင်တင်လာမိသားစုကဆွမ်းပရိသာပင်9000ကျပ်ဦးလှတင်ဒေါ်မြင့်မြင့်ကျူသားမောင်ကောင်းပြည့်သူမိသားစုကဆွမ်းပရိသာပင်ဖြစ်9000ကျပ်ရေမီပရိသာပင်ဖြစ်9000ကျပ်ပညာရေးပရိသတ်ပင်ဖြစ်1000ကျပ်ဒေါ်ပြုံးပြုံးနိုင်သားကိုကျော်မျိုးနိုင်မဆူဆူလိုင်မိသားစုကဆွမ်းပရိသတ်ပင်ဖြစ်9000ကျပ်ပညာရေးပရိသတ်ပင်ဖြစ်1000ကျပ်လှူဒန်းခြင်းဦးကြည်မြင့်ဒေါ်အေးအေးမွန်အိုအိုအီလက်ထရောနစ်မိသားစုကလည်းပဲဆွမ်းပရိသတ်ပင်ဖြစ်9000ကျပ်ဦးကောက်တော်ထူသမီးမတန်တန်ထေရစာကြည့်တိုက်စာကြီးတိုင်းမှာလိုအပ်ရာသုံးဖို့အတွက်2000ကျပ်လှူဒန်းခြင်းမောင်လင်းထက်ဦးမောင်ခန့်ထက်နိုင်တို့ကလည်းပဲစာကြီးတိုင်းအတွက်နဝကံမ1000ကျပ်မောင်အာကာကျော်ညီမမနှင်းဤရွှေဤမိသားစုမောင်နှမတစုကလည်းပဲပညာရေးပရိသတ်ပင်ဖြစ်2000ကျပ်ဦးလာမူတော်ဆွေဆွေတန်းမိသားစုကပညာရေးပရိသတ်ပင်ဖြစ်1000ကျပ်ကိုနိုင်ဝင်းအောင်မတင်တင်လမိသားစုကစာကြီးတိုက်အတွက်စာအုပ်30လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်တယ်။သီလတော်ကိုလည်းပဲခံယူဆောက်တည်ကြတယ်။တရားတော်ကိုနာယူခြင်းဆိုတဲ့ဘာဝနာများကိုလည်းပဲကြိုးစားအားထုတ်ကြတယ်။ဒီကုသိုလ်များကိုအလုံးဝမ်းမြောက်နှုမောတာရုခေါ်ဆိုပါ။ကဲတာရုခေါ်လိုက်ကေရှင်နေအာလုံသောမင်္ဂလာဇေယကုသိုလ်ရှင်များကိုဘုန်းကြီးအနေနဲ့နှုမောဒနာတရားဖြစ်နဲ့ ဘာတရားဟောကြားပေးမလဲဆိုတော့ဖယားရှင်အင်္ဂုတ္တရနိကေပင်စကနိဘတ်ဒိသဝီကုမာရကတုတ်တံမှာဟောကြားခဲ့တဲ့တရားကိုအခြေခံပြီးတော့ယနေ့လူငယ်နောင်ဝယ်လူကြီးဆိုတဲ့ခေါင်းစည်းနဲ့ဘုန်းကြီးဟောပေးမယ်ပေါ့ယနေ့လူငယ်နောင်ဝယ်လူကြီးဆိုတဲ့တရားကောင်းစဉ်ဟာအမျိုးသားစာစုကြီးဆရာဇော်ကြီးရဲ့ကြပြတပုတ်ထရဲ့ပါတဲ့စာသားကိုယူပြီးတော့ဘုန်းကြီးကမြတ်စွာဘုရားဟောကြားခဲ့တဲ့တရားတော်ကိုဟောကြားပေးမယ်ပေါ့။ဘာဖြစ်လို့လဲဆိုတော့မိမိတို့ယနေ့တိုင်းပြည်တိုးတက်ဖို့အမျိုးဘာသာတန်တနာတိုးတက်ဖို့ဆိုတာယနေ့လူငယ်တွေဟာတစ်ချိန်မှာခေါင်းဆောင်ကောင်းတွေဖြစ်မှကြီးပွားတိုးတက်တဲ့စိတ်ထားမြင့်မြတ်ဖြူစင်တဲ့ကောင်းဆောင်ကောင်းတွေဖြစ်မှတိုင်းပြည်ဆိုတာသာသနာဆိုတာကြီးပွားတိုးတက်နိုင်တယ်။အဲ့တော့ကြီးပွားတိုးတက်မှုမရှိတဲ့အခါတဖြည်းဖြည်းနဲ့ဘုန်းကြီးတို့ခေတ်ကာလအရအလုံးကပြောလာကြတယ်ယနေ့ခေတ်လူငယ်တွေဟာတိတ်ရိုင်းနေရင်ကျေးမှုတွေကင်းပြောက်နေကြတယ်။ဒါမျိုးလူငယ်တွေကိုလက်ညှိုးထိုးလာကြတယ်။ခေတ်ကိုကဆုတ်ကက်ကြီးဖြစ်လာပြီဆိုပြီးတော့လူငယ်တွေပေါ်မှာပဲလက်ညှိုးထိုးလာကြတယ်။အဲ့တော့ဘုန်းကြီးတို့တရားသဘောအရာကြတော့လူငယ်တွေကိုကြီးပဲလက်ညှိုးထိုးနေလို့ပြည့်စုံပါသလားဒါလေးကိုအဖြေသိဖို့အတွက်ဘုန်းကြီးကဒီတရားဟောပေးမယ်ဘုန်းကြီးတို့တရားတော်တွေထဲမှာဇက်တော်တစ်ခုထဲမှာပါတယ်ပေါ့ဒီဘရှင်ဘရင်ရဲ့စီးတော်မြင်မင်္ဂလာမြင်တစည်းဟာတနေ့တော့ခြေခွင်သွားတယ်ခြေခွင်သွားတဲ့မြင်းကိုဘုန်းကြီးတို့ရှင်ပြန်နေသဘောအရာအတိတ်နမိတ်မကောင်းဘူးလို့ယူဆပြီးတော့တမားတော်ကြီးတွေအမျိုးမျိုးခေါ်ပြီးတော့ဆေးကုသတယ်သို့တော့ခြေခွင်ယောဂါကမပြောက်ခဲ့ပါဘူးနောက်ဆုံးတော့ဘုန်းကြီးတို့ဖျားလောင်းဖြစ်တဲ့ပညာရှိသူခမင်းကိုအကြံတောင်းပြီးတော့ရှင်ပြန်ကြီးကအကြံတောင်းပြီးတော့အကူအညီတောင်းလိုက်တဲ့အခါကျတော့နောက်ပိုင်းမှာဘုန်းကြီးတို့မင်္ဂလာမြင်းတော်ကြီးဟာဘာဖြစ်သွားတယ်ဆိုတော့ခြေခွင်တာပျောက်သွားတယ်တဲ့ပဂတိအကောင်ဖြစ်သွားခဲ့တယ်အဲ့တော့ဘုန်းကြီးတို့အလောင်းတော်အကျံပေးပညာရှင်ကဘာလုပ်လိုက်တယ်ဆိုတော့မြင်းထိန်လဲပေးလိုက်တာမူလာမြင်းထိန်နေရာကိုနောက်ထပ်မြင်းထိန်အသစ်အစားထိုးလိုက်တာဘာဖြစ်လို့လဲဆိုတော့ပထမမြင်းထိန်ကဘုန်းကြီးတို့ခြေတော်ခွင်တဲ့လူဖြစ်နေတယ်ခြေတော်ခွင်တော့မနဲ့လင်းလာလို့မြင်းတော်မင်္ဂလာမြင်းတော်ယူအညောင်းပညာပြီးလမ်းလျှောက်ဖို့ဆိုတာခေါ်သွားတဲ့အခါမြင်းကြီးကသူ့ကိုတင်နေထင်ပြီးတော့မြင်းထိန်လမ်းသွားတယ်လို့လိုက်ပြီးတော့သွားလိုက်တာနောက်ဆုံးတော့ခြေခွင်တဲ့ယောဂါကြီးဖြစ်သွားခဲ့တာအဲ့တော့ဒီခြေခွင်နေတဲ့မြင်းထိန်ကိုအလုတ်ကနေပယ်ထုတ်ပြီးတော့တန်ဆွမ်းနဲ့မြင်းထိန်ကိုစားထိုးလိုက်တဲ့အခါမင်္ဂလာမြင်းတော်ကြီးကသူ့ကိုမနဲ့လမ်းလျှောက်တဲ့အခါတင်တယ်လို့ယူဆပြီးမြင်းထိန်လျှောက်တယ်လို့လျှောက်လိုက်တာခြေခွင်းနဲ့ယောဂါပြန်ပြီးတော့ပျောက်သွားခဲ့တယ်။ဒါပါလဲဆိုတော့ဘုန်းကြီးတို့သင်္ကန်းစာယူရမှာကယနေ့လူငယ်တွေတိတ်ပြီးတော့ရိုင်းဆိုင်လိုက်တာရင်ကျေးမှုကင်းလိုက်တာသူတို့ကိုလက်ညှိုးထိုးနေမယ်အစားမိမိတို့လူကြီးတွေရဲ့ရှေ့ဆောင်ဘလို့ကြင့်ကြံကြိုးကိုအားထုတ်တယ်လေဒါလေးတွေကိုဘုန်းကြီးကသုံးသပ်တတ်ဖို့ပါ။အဲ့တော့ကလေးတွေရိုင်းဆိုင်တာကလေးတွေဘဝပြတ်သွားတာကလေးတွေရင်ကျေးမှုကိုမမျက်နှိုးတတ်တာဒါတွေကိုမိမိတို့အနေနဲ့ဒေါသထွက်နေမယ်အစားဝမ်းနဲ့ကြည်ကွဲနေမယ်အစားဒီလိုဒေါသထွက်ရုံဝမ်းနဲ့ကြည်ကွဲရုံဆိုရင်တော့မျက်ရည်ပဲဖတ်တင်မယ်တဲ့ဒေါသဒေါမနတစိတ်တွေပဲဖတ်တင်မယ်နောက်ပြီးတော့ဓာကြီးရဲ့ခစ်ပဲခစ်ကကောင်းမှမကောင်းပဲဆိုပြီးတန်ဝေကလေတံလေးနဲ့ပြောနေရင်လည်းပရိပဲဖတ်တင်မယ်တဲ့ဆရာစောကြီးကဒါမျိုးဆိုလိုတာပါဒီတော့ဘာလို့ရမလဲအဟောင်းပြည့်ရင်အသစ်ပြင်ရမှာပဲအဲ့တော့မိမိတို့ကိုယ်တိုင်စောစောကမြင်းထိန်လိုပဲငါတို့ဟာဘလောက်ထိရှေ့ဆောင်လမ်းပြဖြစ်နေကျင့်သုံးတယ်လေငါတို့ဟာခေါင်းဆောင်ကောင်းအင်မတန်မှစိတ်ထားဖြူစင်းတဲ့ခေါင်းဆောင်ကောင်းတွေဖြစ်ခဲ့သလားဒါလေးကိုသုံးသပ်တတ်စေခြင်းနဲ့နောက်ပြီးတော့ဒီလိုကိုယ်ကနေခေါင်းဆောင်ကောင်းဖြစ်အောင်ကြိုးစားပြီးတော့ကိုယ့်ရဲ့မျိုးဆက်ဖြစ်တဲ့သားသမီးတွေတူတွေတူမတွေကိုယ့်ရဲ့တပည့်တွေအပေါ်မှာငါဘလောက်ထိအမွေကောင်းတွေပေးခဲ့ပြီလေဒါမျိုးလေးတွေသုံးသပ်တတ်ရမယ်ကိုယ်ကမွေပေးပါလေရဲ့ကိုကကောင်းကောင်းနေပြပါလေရဲ့သူတို့ဘက်ကမလိုက်နာဘူးဆိုရင်တော့တခါတရံဘုန်းကြီးတို့ဖျားရှင်တော်ချွတ်လို့မရတဲ့ပုံကူကြီးရှိသေးတာဒါကတော့ကမ္မတကာလို့ပြောရမှာပဲကိုကဘာမှမပြုတ်ပြင်းမဲနဲ့ကိုကိုတိုင်းလည်းပဲကျင့်သုံးမှုမရှိပဲနဲ့လူငယ်တွေပေါ်မှာတိတ်ပြီးတော့ဆိုးရွမ်းတာပဲယနေ့ခေတ်လူငယ်တွေကတိတ်ညံဖျင်းတာပဲယဉ်ကျေးမှုကင်းတာပဲလို့လက်ညှိုးထိုးယုံတတ်တတ်ဆိုရင်မိမိတို့မှာတာဝန်ကျေပါသလားဒါလေးတွေကိုဘုန်းကြီးကသိစေခြင်းလို့ယနေ့လူငယ်နောင်ဝယ်လူကြီးဆိုတဲ့ခေါင်းစည်းနဲ့ ယနေ့တရားတစ်ပုဒ်ဟောပေးမယ်ပေါ့အဲ့တော့ဘုန်းကြီးဟောတဲ့တရားတော်ဟာသိပြီးတော့မြင်လွန်းတဲ့တရားမဟုတ်ပါဘူးဒါပေမဲ့လို့သိပြီးမြင်လွန်းတဲ့တရားမဟုတ်ပေမဲ့မိမိတို့ဗုဒ္ဓဘာသာဝင်တွေဆိုတဲ့ပုဂ္ဂိုလ်တွေရဲ့တန်တန်မာလည်းပဲဒီတရားလေးတွေဘလောက်ထိကင်းပြောက်နေသလဲဒါလေးတွေသုံးသပ်ပြီးတော့ကိုကိုကိုပြုပြင်းမှုနောက်ပြီးတော့မိမိနဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်တွေပေါ်မှာလည်းပဲကောင်းတဲ့အမွေလေးတွေပေးနိုင်မှုဒီရည်ရွယ်ချက်နဲ့ဟောခြင်းဖြစ်ပါတယ်ဘုန်းကြီးကဘု து ကိုအပြစ်တင်ခြင်းလို့ဘု து အပေါ်မှာစောင့်ချိတ်ဟောခြင်းလို့ဒီလိုစိတ်မရှိပါဘူးအဲ့တော့ဒီတရားနဲ့ပတ်သက်ပြီးနောက်ခံကြောင်းလေးကိုဘုန်းကြီးနည်းနည်းပြောပြအောင်မယ်မြတ်စွာဘုရားဘယ်လိုဟောကြားခဲ့တယ်လဲဆိုတာဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်တနေ့တော့ဝေသာလီမြို့ရဲ့အနီးမဟာဝုံတော်ဆိုတဲ့တော်ကြီးတစ်ခုထဲမှာကုတာကာရတာလာဆိုတဲ့ဆုလစ်မွန်းချွန်ကြီးအထွတ်တက်ထားတဲ့ပြတ်တဲ့ကြောင်းတစ်ဆောင်မှာတရင်သုံးနေပေါ့မဟာဝုံတော်ဆိုတာကသူ့အလိုလိုပေါက်လာတဲ့သစ်ပင်ကြီးငယ်သွဲသွဲနဲ့အုံဆိုင်နေတဲ့တောအုပ်ကြီးလူတွေစိုက်ပျိုးထားတဲ့တော်ကြီးမဟုတ်ဘူးအဲ့တော့ဘုရားရှင်တရင်သုံးပြီးတော့နန်းနလင်းတဲ့အခါဘုရားရှင်ကိုတော်မြတ်ဟာဆွမ်းခံကျင့်ဝတ်ကိုသိမြင်နိုးတော်မူတယ်အဲ့တော့ဘုရားရှင်ဟာကိုယ်တိုင်လည်းပဲဆွမ်းခံကျင့်ဝတ်ကိုမြင်နိုးတယ်တပည့်တွေကိုလည်းပဲဆွမ်းခံပြီးတော့စားတဲ့ကျင့်ကိုမြတ်နိုးစီခြင်းတယ်အဲ့တော့ဘယ်လိုလုပ်တယ်လဲဆိုတော့ဘုရားရှင်ကိုတော်မြတ်ဟာနန္ဒလင်းတို့သင်္ကန်းကိုပြင်ဆင်တော်ဝတ်တော်မူပြီးတော့တပိတ်ကိုပွေပြီးတော့ဝေသာလီမြို့ထဲကိုဆွမ်းခံကြွရတယ်ကြွပြီးတော့မြတ်စွာဘုရားဆွန်ဖုံးပေးပြီးတော့ပြန်လာတဲ့အခါနေ့လယ်12နာရီလောက်ဖြစ်ပါလိမ့်မယ်မဟာဝန်တော်ထဲကိုကြွပြီးတော့တစ်ပင်အောင်မှာဖလားတမဘက်ချမ်းသာကိုခံစားတော်မူတယ်တဲ့နေတန်ဆင်တယ်လို့ဒီလိုခေါ်ရတာပေါ့အဲ့တော့ဝေသာလီမြို့မှာဘယ်သူတွေနေကြတယ်ဆိုတော့လိပ်စဝီမင်းတွေနေကြတယ်လိပ်စဝီဆိုတာကဘုန်းကြီးတို့လူမျိုးနွယ်စုအင်မတန်မှအသားရည်စင်ကြယ်လှပတဲ့မျိုးနွယ်တွေဘယ်လောက်ထိစင်ကြယ်လှပတယ်လဲဆိုရင်သူတို့ရဲ့အသားရည်လေးတွေဟာကြည်လိုက်လိုက်ရင်အကျိုးလေးတွေကိုမြင်ရလောက်အောင်အသားရည်စင်ကြယ်လှပကြရတယ်မြတ်စွာဘုရားကတာဝရင်သာနတ်တွေနဲ့နှိုင်းပြီးတော့မင်ကြတော်မူခဲ့တယ်ဘယ်လိုလဲဆိုတော့ယဟန်တို့တဲ့တာဝရင်သာပရိသတ်တော်ရင်သာနတ်တွေကိုမမြင်ဘူးတဲ့ပုဂ္ဂိုလ်ဟာလိပ်စဝီပရိသတ်ကိုကြည်ကြလို့ဒီလောက်ထိမြတ်စွာဘုရားကိုတော်တိုင်ညွှန်ခဲ့တယ်။အဲ့တော့အဲ့ဒီဝေသာလီမြို့မှာကလိပ်စဝီမင်းနေနေထိုင်ကြရတယ်ပေါ့။အဲ့တော့ဘုရားရှင်ကိုတော်မြတ်ဟာဆွမ်းခံပြန်လာပြီးတော့နေသန့်တဲ့အနေနဲ့12နာရီလောက်တော်ကြီးထဲမှာတစ်ပင်တစ်ပင်အောက်မှာဖလားတမဘက်ချမ်းသာနဲ့ငြိမ်ငြိမ်ချမ်းချမ်းနေတဲ့အချိန်မှာဘသူတွေရောက်လာတယ်လဲဆိုတော့ဝေသာလီမြို့တွေကသိုးသွန်းလူငယ်တွေရောက်လာတယ်တဲ့။ဘလို့ပုံစံနေနဲ့ရောက်လာတဲ့ဆိုတော့လက်ထဲမှာလေကြိုးတွေတင်ထားတဲ့ပြင်ဆင်ထားတဲ့လေတွေကိုကိုင်းပြီးတော့ခွေးတွေတယုံယုံနဲ့ပေါ့ခွေးတွေတယုံယုံနဲ့လေတွေများတွေကိုင်းပြီးတော့ဟိုးသွားဒီသွားနဲ့ဒီတော်ကြီးတွေကိုရောက်လာကြတယ်ပုံစံကအမဲလိုက်တဲ့ပုံစံအင်မတန်မှသိုးသွန်းလူငယ်တွေလို့ဒီလိုကြော်ကြားတဲ့မင်းသားငယ်လေးတွေအဲ့တော့ဒီလိုရောက်လာတော့တဏှာရောက်တော့သူတို့မြတ်စွာဘုရားတစ်ပင်အောင်ပါတရင်သုံးနေတာကိုမြင်လိုက်ရရင်ပဲသူတို့စိတ်ထဲမှာစိတ်တည်ပြောင်းပြီးတော့သူတို့ကင်ထားတဲ့လေတွေများတွေကိုအောက်ချခွေတွေကိုတနေရရမောင်းထုတ်ပြီးတော့မြတ်စွာဘုရားစီကဲ့မြတ်စွာဘုရားထံကိုစီကဲ့ကြရတဲ့စီကဲ့ပြီးတော့ထီချင်းကြီး၅ပါးနဲ့ကြာကြာနာနာရှစ်ခိုးရှစ်ခိုးပြီးတော့ဘုရားရှင်နဲ့မနီလုံးမဝင်လုံးစတဲ့အပြစ်၆ပါးကင်းလွတ်တဲ့တင့်တင့်တဲ့အရက်မှာထိုင်ပြီးတော့လက်အုပ်လေးတွေခြီးပြီးတော့နေကြတယ်ဘုရားတို့မျက်စီထဲမှာမြင်ကြည့်လိုက်နော်ပုံရိပ်နှစ်ခုရဲ့ဆန့်ကျင်ဘက်ပုံရိပ်နှစ်ခုဆုံတွေ့နေကြတာတကူသောပုံရိပ်ကဖျားရှင်ကိုယ်တော်မြတ်ကိလေသာတွေငြိမ်းချမ်းပြီးတော့တစ်ပင်အောင်မှာဖလားတမဘက်ချမ်းသာကိုခံစားနေတယ်မျက်စိထဲမှာတောအုပ်ကြီးတွေမှန်းကြည့်လိုက်တကူသောပုံရိပ်ကတော့အင်မတန်မှသိုးသွမ်းပါတယ်ဆိုတဲ့လူငယ်တွေလေတွေများတွေပြစ်ချခွေတွေမောင်းထုတ်ပြီးတော့အင်မတန်ပူလောင်တဲ့ပုံကိုဒေါသပြင်းထန်မာမနာကြီးတဲ့မင်းသားငယ်တွေကမျက်စွာပြားထံမှာလက်အုပ်လေးတွေချီးပြီးတော့ငြိမ်ငြိမ်ချမ်းချမ်းနဲ့ထိုင်နေကြတယ်အဲ့တော့ဒီလိုထိုင်နေတဲ့အချိန်မှာဘသူရောက်လာတယ်လဲဆိုတော့ဘုန်းကြီးတို့လိပ်စဝီမင်းမာနန်ဆိုတဲ့လိပ်စဝီမင်းအကြီးကဲတယောက်ကအညောင်းပြေညာပြေထမင်းစားပြီးတဲ့အချိန်ဖြစ်ပါပေါ့တော်ထဲမှာလမ်းလျှောက်ရင်းနဲ့ရုတ်တရက်ဒီမြင်ကွင်းကိုသူမြင်လိုက်ရတော့အံ့အားသင့်သွားတယ်မယုံကြည်နိုင်လောက်အောင်ကိုဖြစ်သွားခဲ့တယ်ဒီလိုသူလည်းပဲမြတ်စွာဘုရားထံစီကဲ့ပြီးတော့မြတ်စွာဘုရားထံကိုစီကဲ့ရှ िख ိုးတယ်တင်းတင်းလျောက်တဲ့တင်းတင်းတဲ့နေရာမှာထိုင်ပြီးတော့ဧကမန္တန်နိသိဏောကိုမဟာနာမောလိပ်စဝိဥဒာနံဥဒာနေတိဘဝိတန္တိဝိဇီဘဝိတန္တိဝိဇီတိတဲ့အဲ့ဒီလိုတင်းတင်းလျောက်ပဲတကူသောအရက်မှာထိုင်ပြီးတော့မဟာနာဟာလေနှုတ်ထဲရနေပြီးတော့ ဘဝိတန်ဒီဝိဇီဝိဇီဝိဇီမင်းတို့ဒီဘဝိတန်ဒီကြည်ပွားတိုတက်တို့ရတော့မှာပါတကားဝိဇီဝိဇီမင်းတို့ဒီဘဝိတန်ဒီကြည်ပွားတိုတက်ကြတော့မှာပါတကားဣတိဤသူမဟာနာမောမဟာနံမီသောလိသဝီလိသဝီမင်းဒီဥဒာနံပိတိအတွက်လေဟုန်တက်၍ထွက်ပေါ်လာသောဥဒံစကားကိုဥဒာနေသည်ကောင်းစွာမသွေကျူးရင်ခဲ့ပါပေတည်းအဲ့တော့ပုံရိပ်နှစ်ခုဆန့်ကျင်ဘက်သွားပြီးတော့တွေ့လိုက်တဲ့အခါသူ့စိတ်ထဲမှာတိတ်ပြီးတော့အံ့ဩသွားတယ်ဒီတော့မနေနိုင်တော့မြတ်စွာဘုရားထံရောက်တော့စိတ်ထဲရလေဝမ်းသာလုံးတွေဆိုးလိုက်တာပီတိတွေဖြစ်လိုက်တာအဲ့တော့အင်မတန်ဆိုးသွမ်းလူငယ်တွေလက်ဦးလေးတွေချီပြီးတော့မြတ်စွာဘုရားထံငြင်းငြင်းချမ်းချမ်းနဲ့ထိုင်နေတာမြင်တော့သူ့နှုတ်ထဲကနေဝမ်းသာလုံးတွေဆိုးပြီးတော့ရုပ်တရက်ဥဒန်းစကားဝမ်းသာလုံးလို့အမှတ်တမှတ်ထွက်ပေါ်လာတဲ့စကားလေးထွက်ပေါ်လာတယ်ငါတို့ဝိဇ္ဇီမင်းနေတော့ကြီးပွားတိုးတက်အောင်မှာပဲငါတို့ဝိဇ္ဇီမင်းနေတော့ကြီးပွားတိုးတက်ကြတော့မှာပဲဆိုပြီးတော့ရုပ်တရက်စကားတန်ထွက်ပေါ်သွားတယ်ဒီတော့မြတ်စွာဘုရားကမဟာနန်းနဲ့တင်းကဘာဖြစ်လို့ဝိဇ္ဇီမင်းကြီးကြီးပွားတိုးတက်တော့မှာပဲဆိုတဲ့စကားကိုပြောဆိုရတာလေဆိုတော့မဟာနန်းကိုမြတ်စွာဘုရားကမေးလိုက်တယ်။အဲ့တော့အဲ့ဒီအချိန်မှာဘုရားရှင်ရဲ့သို့သွန်းလူငယ်တစုရဲ့မဟာနန်းရဲ့အလုံးထိုင်နေကြတယ်။အဲ့တော့မဟာနန်းကိုမြတ်စွာဘုရားကမိန်ကြားတော်မူလိုက်တယ်။ဘာဖြစ်လို့ကြီးပွားတိုးတက်တော့မှာပဲလို့ဒီလိုဥဒန်းစကားပြောဆိုရတာလေမဟာနန်းဆိုတော့မဟာနန်းကအကြောင်းစုံမြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားတဲ့ဟောဒီလူငယ်တွေဟာအင်မတန်မှကြံတန်းကြပါတယ်ခက်ထန်ကြပါတယ်မာမာနတွေပြင်းထန်တဲ့အတွက်ကြီးပွားတိုးတက်မှုကင်းကြပါတယ်တဲ့သူတို့နှလုံးသားထဲမှာကုသိုလ်စိတ်ဆိုတာမရှိပါဘူးမာမာနတွေနဲ့ဒေါသတွေနဲ့ကြီးနေကြဒါကြောင့်ကုသိုလ်စိတ်မရှိတဲ့ပုဂ္ဂိုလ်ဟာကြီးပွားတိုးတက်ဖို့မလွယ်ပါဘူးအဲ့တော့အင်မတန်ခက်ထန်ကြံတန်းပြီးတော့မာမာနတွေထန်ပြင်းတဲ့အတွက်ကြီးပွားတိုးတက်ခြင်းကင်းနေတဲ့ဟောဒီလူငယ်တွေဟာဘလောက်ထိသိုးသွမ်းတယ်လဲဆိုရင်တပည့်တော်တို့ဟာလူမှုရေးသဘောအရဆွေမျိုးတွေမိတ်ဆွေတွေထံကိုကြံလို့ဇီးသီးတို့မုံတို့ကတုံမုံတို့အနုစုပ်နှမ်းပြစ်တို့လက်ဆောင်ပေးတတ်ကြပါတယ်တဲ့တပည့်တော်တို့ပေးလိုက်တဲ့လက်ဆောင်တွေကိုဟောဒီမင်းသားလူငယ်တွေကဟောဒီသိုးသွမ်းလူငယ်တွေကလမ်းနေလူရက်ပြီးတော့စားတော့ကြပါတယ်မြတ်စွာဘုရားတဲ့အဲ့တော့သူတို့ဟာယဉ်ကျေးမှုတိတ်ပြီးတော့ဘာမှနားမလဲတဲ့ပုံကိုယ်တွေပါလက်ဆောင်ပေးတဲ့ပစ္စည်းကိုလူရက်ပြီးတော့ရေကမောကားနဲ့ပြောင်းတယ်လို့လောင်းတယ်လို့နဲ့လူရက်ပြီးတော့စားတော့ကြတယ်ဒီလောက်ထိဆိုးကြပါတယ်နောက်ထပ်ကဘလို့လှုပ်တက်ကြသလဲဆိုတော့အိမ်တောင်ကြပြီးတဲ့အမျိုးသမီးတွေအိမ်တောင်မကြသေးတဲ့အပြိုးစင်တွေရှိကြပါတယ်တဲ့ဒီမျိုးသမီးတွေမျိုးရဲရွာတဲ့သွားတဲ့အခါမှာနောက်ကနေလိုက်ပြီးတော့ခြေထောက်နဲ့ကြောကုန်းကိုကန်ရပါတယ်တဲ့ဒီလောက်ထိအရှက်တကွဲအကျိုးနဲ့ဖြစ်အောင်သူတို့ရဲ့ပျော်ရွှင်မှုအတွက်တစ်ဖက်သားနှစ်မချင်းမစားနာမိခင်ရဲ့မစားနာဒီလောက်ထိသူတို့ကြံတန်းကြပါတယ်ဒီလိုပုံကိုယ်တွေကမြတ်စွာဘုရားတဲ့အခုမြတ်စွာဘုရားထံမှာငြင်းငြင်းချမ်းချမ်းနဲ့လက်ဦးလေးတွေချီးပြီးတော့ကြည်ညိုနေကြတာတွေ့တော့သူ့စိတ်ထဲမှာငါတို့ဝိဇ္ဇီမင်းတွေတော့ကြီးပွားတိုးတက်တော့မှာပဲလို့ဒီချင်းရာကိုမြင်လို့တပည့်တော်အနေနဲ့ဒီလိုဥဒန်းစကားကျူးမိတာပါမြတ်စွာဘုရားဆိုပြီးတော့မဟာနန်းကအကြောင်းအကျိုးပြန်လျှောက်တယ်ဒီနေရာမှာဘုန်းကြီးတို့သတိထားကြည့်နော်လူကြီးတယောက်အနေနဲ့ကိုယ့်ရဲ့အမျိုးအနွယ်တွေသိုးသွမ်းနေတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားထံရောက်လာတယ်။မြတ်စွာဘုရားကိုကြည်ညိုတဲ့စိတ်နဲ့ကုသိုလ်စိတ်တွေနဲ့ပြေးပြီးတော့လက်ဦးလေးတွေချီနေကြတယ်။အဲ့တော့မြတ်စွာဘုရားကိုစီကတ်တယ်၊ကြည်ညိုတယ်ဆိုရင်မြတ်စွာဘုရားထံကမေတ္တာကရုဏာနဲ့အဆုံးအမစကားလေးတွေရမှာပေါ့။အဲ့တော့မြတ်စွာဘုရားရဲ့မေတ္တာကရုဏာတော်အောက်မှာအရေးမှာခိုလုံမိပြီ။တရားစကားလေးတွေလမ်းမှန်ပေါ်ရောက်ပြီဆိုရင်ဒီပုဂ္ဂိုလ်တွေကကုသိုလ်တွေတိုးပွားပြီးတော့နိဗ္ဗာန်ချမ်းသာတိကြည်ပွားတိုးတက်သွားနိုင်တာပဲ။ဒါကြောင့်မဟာနန်ဥဒန်းကျူတာသူ့ရဲ့သိုးသွန်းလူငယ်သူ့ရဲ့မျိုးနွယ်စုအမျိုးသားလေးတွေနှလုံးသားထဲမှာဖခင်ကိုကြည်ညိုတဲ့စိတ်ဖခင်ရှင်ပေါ်မှာမေတ္တာထားတဲ့စိတ်ဒီစိတ်ကြောင့်မြတ်စွာဘုရားကပြန်ပြီးတော့မေတ္တာကရုဏာတုံ့ပြန်မှာဆုံးမသွန်သင်မှာဒါတွေကိုတွေးပြီးတော့နှလုံးသားထဲမှာပါရမီတွေရှင်သန်ပြီဆိုရင်ငါတို့မျိုးနွယ်တော့ကြည်ပွားတိုးတက်တော့မှာပဲလို့ဒီလိုဥဒန်းကျူခြင်းဖြစ်ပါတယ်အဲ့တော့ဘုန်းကြီးတို့တရားဓမ္မတွေလည်းပဲကိုမတူတွေတူမတွေတာသမီတွေညီတွေညီမငယ်တွေရှိကြတာပဲအဲ့မိမိတို့ကမိမိတို့ရဲ့မျိုးဆက်တွေကိုကြီးပွားတိုးတက်အောင်ဆိုတာငငယ်တွေကလေးလာကဲခတ်လို့ရတယ်တချို့ကြတော့တိတ်ပြီးတော့လွဲမှားသွားတတ်တယ်ဘယ်လိုလဲဆိုတော့တချို့ကလေးလေးတွေက ငငယ်လေးရှိသေးတယ်မတမ်းမရစကားတွေနဲ့ဆဲကြတယ်ဒါတွေကိုလူကြီးတွေကသဘောကျလို့ဟာငငယ်လေးရှိသေးတယ်ဒီလိုစကားတွေနဲ့ပြောတတ်တယ်ဆိုပြီးတော့မသွန်သင်မဆုံးမပဲနဲ့ဒါလေးတွေကိုဝိုင်းပြီးတော့အားပေးတဲ့သဘောနဲ့သဘောကျတယ်တချို့ကြတော့လည်းပဲငငယ်လေးမှာကိုဟာကိုသူများမပေးခြင်းမူကိုကသူများဟာကိုစားခြင်းနဲ့မိဘပေါ်မှာကြောခြင်းနဲ့ဒါကိုပဲမိဘတွေဘာတွေကသဘောကျနေတတ်တယ်ဒါတွေကခုတာသဘောကျတာတစ်ချိန်ကျမျက်ရည်ကျရမကဲနဲ့ဒါတွေကိုတော့အာမပေးသင့်ဘူးလူကြီးတွေအနေနဲ့ဒါတွေကိုပြုပြင်ပေးရမယ်လို့နှလုံးသားထဲမှာထားရတယ်တချို့ကြတော့လည်းပဲကလေးတွေငငယ်မှာအေးဒီအဆက်လေးတွေနဲ့စကားမပြောဘူးလူကြောက်တလူလူဘာလူလူနဲ့ဒါကိုအေးလိုက်တာလို့သွားချီးကျူးရင်ဒီကလေးတွေကကြီးလာရင်မထက်မြက်ပဲနဲ့နှုံတိနှုံအာတွေဖြစ်သွားတတ်တယ်တဲ့ဒါလူကြီးတွေရဲ့သဘောထားလေးတွေကသိတဲ့နေဒါကြောင့်မို့ငငယ်ရွယ်ရွယ်မှာကလေးတွေအနေနဲ့ကိုယ့်ရဲ့ပစ္စည်းကိုသူများကိုမျှဝေပေးခြင်းနဲ့မိဘပေါ်မှာလိုက်တည်တယ်တန်ဃာတော်ရှင်မြတ်တွေကိုမြင်လို့ရှိရင်ကြည်ညိုတတ်တယ်ကြည်ညိုတဲ့နေရာမှာလည်းပဲကိုယ့်ကိုမုံပေးတယ်ဘုန်းကြီးတဲ့သီလသမာဓိပညာရှိတဲ့ဘုန်းကြီးကိုကြည်ညိုတတ်တယ်ဆိုရင်ဒါတွေဩငါတို့ရဲ့မျိုးနွယ်တွေမျိုးဆက်တွေတော့ကြည်ပွားတိုးတက်တော့မယ်လို့ဒီလိုတွေးလို့ရပါတယ်ဒါကြောင့်မို့ငငယ်လေးကလေးတွေဟာသူတို့ကိုချီးကျူးပြီဆိုရင်မဟုတ်တာတွေသွားချီးကျူးမိရင်ဒါရီယာအန်ဒရယ်သိပ်ကြီးတာဆောဆောဘုန်းကြီးပြောတယ်လို့ပေါ့ကလေးတယောက်အေးလိုက်တာလူကြားထဲမသွားရဲဘူးစကားမပြောဘူးဒါကိုအေးလိုက်တာဆိုသွားချီးမကျူးနဲ့ကြီးလိုက်ရင်နှုံးအားပြီးတော့ထက်မြက်တဲ့ပုံကူမဖြစ်ပဲဖြစ်သွားတတ်တယ်ဒါဒီမှာလူကြီးတွေရဲ့တာဝန်ရှိတယ်ပေါ့ဘုန်းကြီးတို့ကြီးလိုက်လေဘိုးချုပ်အောင်ဆန်းတို့ကြတော့ကြီးလိုက်ငငယ်လေးရှိသေးတယ်သူ့အမေရဲ့ဈေးရောင်းလဲဈေးရောင်းတဲ့ကဈေးတည်ရဲ့တဘာဝဒါကအရင်ကဘယ်လောက်ကြတယ်အမြက်ကဘယ်လောက်ကြတယ်အဲ့တော့ဘိုးချုပ်ကမမှန်မှန်းသိတော့သူ့မိကိုထပြောဘူးတယ်မဟုတ်ဖဲနဲ့ဒီလိုပြောရသလားဆိုပြီးတော့အဲ့တော့အရင်ကို तू ကသိနေတော့ဒါမျိုးလေးတွေပြောတယ်ဒါမျိုးကြတော့မှန်ကန်တဲ့စိတ်တဲ့ရိုးသားတဲ့စိတ်တဲ့ဒီလိုစိတ်တဲ့ရှိတဲ့ကလေးတွေကြတော့ဒါလေးတွေကိုခြေကျူးပေးရတယ်ဒါမှတိုင်းပြည်အတွက်မျိုးလင်းကျက်ရှိတဲ့ထက်မြက်တဲ့ပုံကိုယ်ကြီးဖြစ်မှာတဲ့ဘုန်းကြီးတို့ကြည့်လိုက်မြတ်စွာဘုရားလင်းသည့်အချိန်တဲ့ကဘာတသိန်းထက်တုန်းကသူ့မိသားဘဝမှာသူကိုယ်တိုင်နိဗ္ဗာန်ကိုရယူခြင်းဖြစ်နိုင်ပါလျက်နဲ့နိဗ္ဗာန်ကိုစွန့်လွတ်ပြီးတော့ပါရမီဖြည့်မယ်ဖျားဖြစ်အောင်ကြိုးစားမယ်။ဘာဖြစ်လို့လဲတန်ត្រာရောထဲမှာမျောနေတဲ့တတ္တဝါတွေငါကိုယ်တိုင်ကူးမြောက်ပြီးတော့သူတို့ကိုလည်းကယ်တင်မယ်ဆိုတဲ့စိတ်တည်းလေးရှိခဲ့တယ်။အဲ့တော့သူ့မိသားဘဝဆိုတာဖျားဖြစ်မယ်တဲ့ဘဝနဲ့နှိုင်းချလို့ရှိရင်ကလေးဘဝရှိသေးတယ်။ဒီလိုစိတ်တည်းလေးတွေမြင်လို့ရှိရင်တော့ကြီးပွားတိုးတက်အောင်မယ်လို့ဝမ်းမြောက်ဝမ်းသာဖြစ်ရမှာပဲ။ဒါကြောင့်မို့ဒကာဓမ္မတွေအနေနဲ့တရားနာတဲ့အခါမှာလည်းပဲနမေကြည်ထားတဲ့အနှစ်သားပါတဲ့တရားလေးတွေကိုယ့်ရဲ့မျိုးဆက်တွေနာတတ်အောင်ကိုယ်ကိုယ်တိုင်းလည်းပဲနာကျင်အောင်ဒါမျိုးလေးတွေပေါ့သူများတွေအပြစ်ပြောတဲ့တရားတဲ့ဓမ္မလမ်းကြောင်းတဲ့ပြုပြင်စေတတ်တဲ့တရားလေးတွေနာကျင်အောင်ဒါမျိုးလေးတွေပေါ့ဒါလေးတွေကိုငငယ်တွေကသွန်သင်ပေးရတယ်တန်ဃာတော်ရှင်မြတ်တွေစီကတ်ခဲ့တဲ့ခါမှလည်းပဲကျေးဇူးရှိလို့စီကတ်တာဒါမှမဟုတ်ကိုယ့်ကိုဘာပေးဘူးလို့စီကတ်တာကိုယ့်ပေါ်မှာဖော်ရွှေလို့စီကတ်တာဒါတဲ့သီလသမာဓိပညာပရိယပရိပတ်ပြည့်ဝတဲ့တန်ဃာတော်ရှင်မြတ်ဒီစီကတ်တဲ့အောင်ငငယ်လေးရလေ့ကျင့်ပေးရဒီလိုလေ့ကျင့်ပေးပြီဆိုရင်တော့ငါတို့ရဲ့မျိုးနွယ်မျိုးဆက်တွေကတော့ကြီးပွားတိုးတက်မယ်လို့ဒီလိုပြောလို့ရပါတယ်ခုလည်းပဲမဟာနာဒီလိုပြန်လျှောက်လိုက်တော့မြတ်စွာဘုရားကကြီးပွားတိုးတက်အောင်မယ်ဆိုတဲ့စကားနဲ့ဆက်ပြီးတော့မြတ်စွာဘုရားကကြီးပွားတိုးတက်ရေးလမ်းစဉ်၅ချက်ကိုဟောကြားခဲ့ပါတယ်ဘယ်လိုလဲဆိုတော့ယတကတသီမာနာမကုလဗုဒ္ဓတပင်စဓမ္မာတံဝိဇ္ဇန္တိဗုဒ္ဓိယဝါပါတိကင်္ဂါနောပရိဟာနိမာနမမဟာနံယတကတသီအမမထာတဘာဘာသောကုလဗုဒ္ဓတမျိုးကောင်းသားမျိုးကောင်းသမီးမာပင်စငါးမျိုးငါးစားကုန်သောဓမ္မာတရားတို့သည်တံဝိဇ္ဇန္တိရှိကြပေကုန်၏မဟာနံနဲ့အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုငါဖျားခုဟောကြားမဲ့ကျင့်စဉ်၅ပါးကိုကျင့်သုံးပါတဲ့မဟာနန်းနဲ့အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ခုငါဖျားဟောကြားမဲ့ကျင့်စဉ်၅ပါးကိုကျင့်သုံးပါတဲ့ငါဖျားဟောကြားတဲ့ကျင့်စဉ်၅ပါးကိုကျင့်သုံးလို့နှလုံးသားထဲမှာဒီကျင့်စဉ်၅ပါးဒီပြေဝါတဲ့လက်တွေ့ကျင့်သုံးတယ်ဆိုရင်တတကူလာဘုဒ္ဓတထိုမျိုးကောင်းသားမျိုးကောင်းသမီးမှာတတကူလာဘုဒ္ဓတထိုငါဖျားဟောကြားမဲ့ကျင့်စဉ်၅ပါးကိုမြဲမြဲနိုးနိုးကျင့်သုံးကြတဲ့မျိုးကောင်းသားမျိုးကောင်းသမီးမှာဘုဒ္ဓိယဝကြည်ပွားတိုးတက်ခြင်းသည်သာပါဠိကင်ကလူရှိရသောအကျိုးမြတ်ဖြစ်ပါ၏ပရိဟာနိဆုပ်ယုပ်ခြင်းသည်သောပါဠိကင်ကလူရှိရသောအကျိုးမြတ်မဟုတ်ပါ၏ဤသို့ဘဂဝါသုံးလောကထိုတာရှင်တော်မြတ်ဖျားသည် အဝေါ်စာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါပြီတည်း။အဲ့တော့မြတ်စွာဘုရားကအာမခံတော်မူခဲ့တယ်။မာနန်နဲ့အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုငါဘုရားဟောကြားမဲ့ကျင့်စဉ်၅ပါးကိုသာမျက်မျက်နူနူကျင့်သုံးမယ်ဆိုရင်ဒီပုဂ္ဂိုလ်ဟာအမြဲတမ်းပဲကြီးပွားတိုးတက်ပါလိမ့်မယ်တဲ့ကြီးပွားတိုးတက်တယ်ဆိုတာဘုန်းကြီးတို့ပစ္စည်းချမ်းသာရုံနဲ့မဟုတ်ပါဘူးပစ္စည်းလည်းပဲချမ်းသာမယ်စိတ်လည်းပဲချမ်းသာမယ်တချို့ကပစ္စည်းချမ်းသာပြီးစိတ်မချမ်းသာကြဘူးနောက်ပြီးတော့တချို့ကပစ္စည်းချမ်းသာတယ်စိတ်ချမ်းသာတယ်လို့ထင်ရတယ်ဒါပေမဲ့လို့အသေးကောင်းအနေကောင်းမနေရဘူးဒုက္ခမျိုးစုံနဲ့တွေ့ရတတ်တယ်ပေါ့ဒါကြောင့်မို့ဒီတရားကျင့်စဉ်၅ပါးကိုကျင့်သုံးရင်ကြည်ပွားတိုးတက်မယ်စိတ်ချမ်းသာမယ်အသေးကောင်းအနေကောင်းနဲ့ရင်ဆိုင်ရမယ်သေပြီးတဲ့နောက်မှာလည်းပဲနိဗ္ဗာန်ကိုမျက်မှောက်မပြုသေးပါဘူးဆိုရင်ဒီပုဂ္ဂိုလ်ဟာကောင်းတဲ့ဘဝတွေရောက်နိုင်တယ်နောက်ဆုံးနိဗ္ဗာန်ချမ်းသာတွေရောက်နိုင်တယ်လို့ဒီလိုဆိုလို့ရင်ဖြစ်ပါတယ်ဒါကြောင့်မြတ်စွာဘုရားကဒီကျင့်စဉ်၅ပါးကိုကိုယ်နှလုံးသားထဲမှာကြည်လိုက်ပါတဲ့ငါကျင့်သုံးသလားမြင်လို့သလားကျင့်သုံးတယ်ဆိုရင်ကြည်ပွားတိုးတက်မယ်မကျင့်သုံးဘူးဆိုရင်ဆုတ်ယုံမယ်မြတ်စွာဘုရားကဒီတရားကိုသာကျင့်သုံးရင်ဘယ်တော့မှမဆုတ်ယုတ်နိုင်ပါဘူးလို့မြတ်စွာဘုရားအာမခံခဲ့တယ်ပေါ့အဲ့တော့ဘယ်ပုဂ္ဂိုလ်ဒီကျင့်သုံးတင်တယ်ဆိုတော့မြတ်စွာဘုရားကယတိဝါရိညောခတိယတမௌထာဝသိတ္တသာတဲ့ရှေခေတ်ကတော့ရှင်ဘုရင်တွေခုခေတ်မှာနိုင်ငံအုပ်ချုပ်တဲ့ဝန်ကြီးချုပ်တွေသမတတွေသူတို့ကျင့်သုံးလဲပဲသူတို့ကြည်ပွားတိုးတက်မယ်အသေးကောင်းအနေကောင်းနဲ့တွေ့ဆုံရမယ်သေပြီးတဲ့နောက်နိဗ္ဗာန်မရောက်သေးရင်ကောင်းတဲ့ဘဝရောက်မယ်နောက်ပြီးတော့နိဗ္ဗာန်ချမ်းသာတွေရောက်မယ်သမတဝန်ကြီးချုပ်တွေနိုင်ငံကိုအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေသူတို့မကျင့်သုံးမှုသူတို့နှလုံးသားမှာဒီတရားမရှိပါဘူးဆိုရင်လည်းပဲသူတို့ဟာမကြည်ပွားမတိုးတက်ပါဘူးတဲ့ပစ္စည်းချမ်းသာလည်းပဲစိတ်မချမ်းသာဘူးအသေးစိုးအနေစိုးတွေနဲ့ကြုံတွေ့ရတတ်တယ်။နောက်ဘဝလည်းပဲအပင်ငယ်ရောက်တတ်တယ်။နိဗ္ဗာန်ဆိုတာဝေးရောလို့ဒီလိုအိဗယ်မျိုးနဲ့မြတ်စွာဘုရားဟောပါတယ်။နောက်တစ်ချက်ကယတိဝါရတိကတပိတ္တနိကတတဲ့တိုင်မှုတွေနေစားတွေရှိခေကပေါ်ဤတိဘောနယ်ကိုစားတော့တိဘောမင်းသားပေါ့ဒီလိုနေစားတွေတို့မြို့နယ်မှုတွေခုခေတ်မှာတိုင်ကိုအုပ်ချုပ်နေတဲ့အုပ်ချုပ်ရေးမှုတွေဒီပုဂ္ဂိုလ်တွေကျင့်သုံးတယ်ဒီပုဂ္ဂိုလ်တွေကြီးပွားတိုးတက်မယ်တဲ့နောက်ပြီးတော့ယရိဝါသေနာယသေနာပတိကတ္တာတဲ့စစ်ဘက်ဆိုင်ရာအရာရှိတွေအကြီးကြီးတွေသူတို့ကြီးပွားတိုးတက်ခြင်းသူတို့ဒီတရားကျင့်သုံးပါတဲ့ငါဖေဟာအာမခံနေတယ်ဒီတရားငါးပါးကျင့်သုံးမှုမရှိရင်တော့ဒီပုဂ္ဂိုလ်တွေဟာဆုတ်ယုတ်မယ်တဲ့ကံကောင်းလို့ပစ္စည်းချမ်းသာလည်းပဲအသေးစိုးအနေစိုးစသည်ဖြင့်ကြုံတွေ့ပြီးတော့နိဗ္ဗာန်နဲ့ဝေးတတ်ပါတယ်ဗုဒ္ဓဘာသာဝင်အမိခံယုံတတ်တတ်ပါပဲတဲ့နောက်တကယတိဝါကာမဂာမဏိကတ္တာတဲ့ကြေးရွာကိုအုပ်ချုပ်နေတဲ့ပုဂ္ဂိုလ်ရက်ရွာကိုရက်ကွယ်မှာအုပ်ချုပ်နေတဲ့အုပ်ချုပ်ရေးမှုသူတို့ကျင့်သုံးရင်သူတို့တိုးတက်မှာပဲတဲ့ယတိဝါပုဂ္ဂဂာမဏိကတ္တာတဲ့ဘုန်းကြီးတို့ခုခေတ်အသင်းဖွဲ့တွေပေါ့ကထရင်ဖွဲ့ကျောင်းဂောပကအဖွဲ့ဖရာဂောပကအဖွဲ့နာမကူညီရေးသင်းလူမှုကူညီရေးသင်းကထိန်တော်သင်းစသည်ဖြင့်ဒီအဖွဲ့စည်းရခေါင်းဆောင်တွေလေးပဲကျင့်သုံးကြည့်ပါတဲ့ကြီးပွားတိုးတက်မယ်တကယ်ကိုပဲနိဗ္ဗာန်ချမ်းသာတိခံစားနိုင်ပါတယ်တဲ့ရေဝါပနာကုလေသူပိစေကာဒီပိစံကာရင်တိဩဒီရေဝါပါတိကင်ကာနောပရိဟာနိတဲ့နောက်ဆုံးလေတဲ့မာနံဟောဒီကျင့်စဉ်၅ပါးကိုအိမ်မှာအိမ်တော်ကိုဦးဆောင်နေတဲ့ခင်ပွန်သေးပဲဖြစ်ဖြစ်ဇနီးသေးပဲဖြစ်ဖြစ်အကိုကြီးမာကြီးပဲဖြစ်ဖြစ်ဦးကြီးဦးလေးပဲဖြစ်ဖြစ်အိမ်တည်းအိမ်မှာဦးဆောင်နေတဲ့ခေါင်းဆောင်ပုဂ္ဂိုလ်ကျင့်သုံးကြည့်ပါတဲ့ဒီပုဂ္ဂိုလ်တွေဟာကြီးပွားတိုးတက်မယ်အသေးကောင်းအနေကောင်းနဲ့ရင်ဆိုင်ရမယ်နိဗ္ဗာန်ချမ်းသာတိခံစားနိုင်ပါတယ်ဆိုပြီးမြတ်စွာဘုရားကမိန့်ကြားတော်မူခဲ့တယ်အာမခံတော်မူခဲ့တယ်အဲ့တော့ခုဘုန်းကြီးဟောပြမယ်ကျင့်စဉ်၅ပါးမြတ်စွာဘုရားဟောကြားခဲ့တာမာနန်နဲ့သိုးသွန်းလူငယ်တွေကိုကြောင်းပြုတ်ပြီးတော့ဟောကြားခဲ့တာကြီးပွားတိုးတက်မဲ့လမ်းစဉ်အဲ့တော့ဒီတရား၅ပါးနဲ့ပြည့်စုံရင်ကောင်းဆောင်ကောင်းတွေဖြစ်မယ်တိုင်းပြည်ရဲ့အတွက်အာကိုရတဲ့နှလုံးသားဖြူစင်လှပတဲ့တကယ်သူတော်စင်တွေပေါ်ထွက်လာမယ်တိုင်းပြည်အေးချမ်းသာယာမယ်အဲ့တော့လူကြီးတွေဖြစ်တဲ့ပုဂ္ဂိုလ်ကဒီတရားကိုကိုယ်တိုင်ကျင့်သုံးလွှဲလို့ရှိရင်လူငယ်တွေကိုလည်းမင်းတို့လည်းငါတို့လုပ်တယ်လို့လုံးဆိုပြီးတော့အမွေပေးရရောက်တဲ့အတွက်ယနေ့လူငယ်တွေကလည်းတစ်ချိန်မှာလူကြီးလူကောင်းကောင်းဆောင်ကောင်းဖြစ်သွားနိုင်တယ်နှလုံးသားလှပတဲ့ကောင်းဆောင်ကောင်းနေပေါ်ထွန်းလာပြီးတော့တိုင်းပြည်လည်းပဲအေးချမ်းသာသနာတော်ကြီးလည်းပဲစီးပင်းနိုင်ပါတယ်တဲ့ဒါကြောင့်ယနေ့လူငယ်နောင်ဝေလူကြီးဆိုတော့ဒီတရား၅ပါးကိုလူကြီးတွေကကျင့်သုံးရတယ်ကိုယ်တိုင်ကျင့်သုံးရင်လူငယ်တွေကိုအမွေပေးရရောက်သွားတယ်စောစောကဘုန်းကြီးတို့မင်္ဂလာမြင်းတော်ကိုကြည့်ပေါ့အ အဲ့တော့ကိုယ်တိုင်မကျင်သုံးမဲနဲ့လူငယ်တွေကိုလက်ညှိုးထိုးပြီးတော့ခေကြီးကဘယ်လိုလူငယ်တွေရဲ့ရိုက်နေဒါမျိုးလေးပြောယုံနေမိမိတို့မှာတာဝန်ကျေးသလားဆိုတာဘုန်းကြီးကစဉ်းစားသုံးသပ်စေခြင်းလို့ပါအဲ့တော့ဒီကျင့်စဉ်၅ပါးကိုမြတ်စွာဘုရားကဘယ်လိုဟောခဲ့တဲ့လဲဆိုတော့ပြီးတော့ဘုန်းကြီးကအကျယ်ဟောမယ်ကဲအချင်းချုပ်လေးဘုန်းကြီးဟောပေးမယ်ကဲအားလုံးလက်အုပ်ချီပြီးတော့လိုက်ဆိုလိုက်နံပါတ်၁ကျင့်စဉ်ကမိဘနှစ်ပါးအရေးထားလေးစားလှုပ်ကြွေးပါမိဘနှစ်ပါးအရေးထားလေးစားလှုပ်ကြွေးပါဒီကျင့်စဉ်ကိုလေကိုယ်နှလုံးသားထဲမှာကြည်လိုက်ငါတို့ဘယ်လိုဆက်ဆံခဲ့တယ်လဲမိဘတွေနဲ့ပတ်သက်လို့မိမိတို့ဘယ်လိုများကျင့်သုံးနေတယ်လဲဘယ်လိုစိတ်ထားတယ်လဲဒါလေးကိုမိမိနှလုံးသားထဲမှာပြန်ပြီးတော့သုံးသပ်ကြည်လိုက်ရှိရင်ကြည်ပွားတိုးတက်မယ်မရှိရင်ဆုတ်ယုံမယ်ပစ္စည်းချမ်းသာတောင်းမှဒီတရားချို့ယွင်းလို့ရှိရင်စိတ်ဆင်းရဲမှုတွေအသေးစိုးအနေစိုးတွေတွေ့ကြုံရမယ်တဲ့ဒါချင်းချုပ်ပြီးရင်ဘုန်းကြီးအကျယ်ပြန်ဟောပေးမယ်ဒုတိယချက်ကဘာလဲဆိုတော့ကဲလိုက်ဆိုလိုက်ဇနီးမယာသမီးသားလှူသားမိကိုစောင့်ရှောက်ပါဇနီးမယာသမီးသားလှူသားမိကိုစောင့်ရှောက်ပါယေရှုဘုရားကမိဘပေါ်ကောင်းယုံနဲ့မပြီးဘူးတဲ့ဇနီးတဲ့ဆိုရင်ခင်ပွန်းပေါ်ခင်ပွန်းတဲ့ဆိုရင်ဇနီးရပေါ်သာသမီရပေါ်ဘလို့များစိတ်ထားခဲ့တယ်လေဒါရင်မဲ့လားမဟုတ်ဘူးကိုယ့်ရဲ့အလုပ်သမားတွေရပေါ်ဘလို့များဆက်ဆံတယ်လေဘလို့များကျင့်သုံးတယ်လေဘလို့များစိတ်ထားတယ်လေကိုယ့်ကိုမိကိုအတမွေနေတဲ့ဦးကြီးဦးလေးဒေါ်ကြီးဒေါ်လေးအကိုကြီးမကြီးတွေပေါ်ဘလို့စိတ်ထားတယ်ဒါလည်းသုံးသက်ပါတဲ့ဒါဆိုရင်ဒီတရားနဲ့ပြည့်စုံရင်ကြီးပွားတိုးတက်မယ်တဲ့ဒါဒုတိယအချက်ပေါ့နောက်တတိယအချက်အာလုံလိုက်ဆိုလိုက်လုပ်ငန်းအတူလုပ်ကိုင်းသူကြည်ဖြူမြတ်နိုးပါလုပ်ငန်းအတူလုပ်ကိုင်းသူကြည်ဖြူမြတ်နိုးပါဘုန်းကြီးတို့နိုင်ငံကြီးကဲတွေဆိုရင်လေကိုချင်းချင်းပေါ်နောက်ပြီးတော့ကုန်တယ်တွေဆိုလို့ချင်းလည်းပဲကိုယ်ကိုပစ္စည်းပေးနေတဲ့ပုံကိုယ်ရေပေါ်ကိုစီရနေပစ္စည်းဝယ်ယူအားပေးနေတဲ့ပုံကိုယ်ရေပေါ်ဘလို့စိတ်ထားနဲ့ငါဆက်ဆံတယ်လေငါအတွက်ငါချမ်းသာကိုပဲကြည်သလားဒါလေးတွေကိုဆင်ခြင်သုံးသက်ပါတဲ့မျက်မျက်နုံနုံနဲ့မေတ္တာတရားနဲ့အားလုံးကိုလှုပ်ပေးပါတယ်ဆိုရင်ကြည်ပွားတိုးတက်မယ်မလှုပ်ဘူးဆိုရင်ပစ္စည်းချမ်းသာတောင်းမှဒီပုံကိုယ်အသေးကောင်းအနေကောင်းဖြစ်ဖို့မလွယ်ပါဘူးနိဗ္ဗာန်ဆိုတာဝေးရောတဲ့ဒါမြတ်စွာဘုရားကတတိယချက်ကိုဟောကြားခဲ့တယ်ကဲစဒုဒ္ဓချက်ကဘာလဲဆိုတော့လိုက်ဆိုလိုက်စောင်းလျှောက်ကြတောင်းနတ်အပေါင်းစိတ်ကောင်းမြဝေပူဇော်ပါစောင်းလျှောက်ကြတောင်းနတ်အပေါင်းစိတ်ကောင်းမြဝေပူဇော်ပါအဲ့တော့ကိုယ့်ကိုစောင်းလျှောက်နေတဲ့အိမ်ဆောင်နဲ့ကိုယ်ဆောင်နဲ့အလုံးပေါ်မှာမိမိဟာစိတ်ထားကောင်းစွာနဲ့ပူဇော်တဲ့အနေနဲ့အမြတမ်းပေးဝေမိပါသလားမေတ္တာထားမိပါသလားဒါမှမဟုတ်စော်ကားမိပါသလားဒါမှမဟုတ်ပြစ်ထားမိပါသလားဒါလေးကိုသုံးသက်ပါတဲ့စိတ်ကောင်းကောင်းနဲ့အမြဝေမယ်မြန်နိုးမယ်ဆိုရင်သူတို့ရဲ့မေတ္တာတရားရပြီးတော့ကြည်ပွားတိုးတက်မယ်ဒီလိုမှမဟုတ်ဘဲနဲ့စော်ကားမယ်ဒါမှမဟုတ်ဘဲနဲ့ပြစ်ပယ်ထားမယ်ဆိုရင်လည်းပဲတိုးတက်တဲ့လောက်မတိုးတက်ပါဘူးတဲ့ဒါကြောင့်ဒီနံပါတ်လေးချက်ကိုလေကိုနှလုံးသားထဲမှာရှိမရှိစင်ကျင်သုံးသက်ပါတဲ့ကဲနံပါတ်5အလုံးလိုက်ဆိုလိုက်ယဟန်အပေါင်းသူတော်ကောင်းညွပြောင်းပူဇော်ပါယဟန်အပေါင်းသူတော်ကောင်းညွပြောင်းပူဇော်ပါအဲ့တော့နံပါတ်5ချက်ကကိုစီးကကိုကွယ်နေရတယ်သူတော်ကောင်းညီဟုတ်ပါသလားဒါလေးစီးမိမိတို့ဆင်ကျင်သုံးသက်ပါတဲ့အာနာပါနာဖြစ်လို့ကိုယ်ပေါ်မှာဗာပေးဘူးလို့ကိုယ်ပေါ်မှာဖော်ရွှေလို့ဒီလိုစည်းကပ်နေတာလားဒါမှမဟုတ်ပရိယပฏิပန်နဲ့ပြည့်စုံလို့သီလတမာတိပညာပြည့်စုံလို့စည်းကပ်ပူဇော်နေတာလားနာမည်ကြီးလို့စည်းကပ်နေတာလားဒါလေးတွေကိုသုံးသက်ပါတဲ့အဲ့တော့သူတော်ကောင်းတွေကိုစည်းကပ်မယ်ပူဇော်မယ်ဒါဆိုလို့ရှိရင်တော့ကြီးပွားတိုးတက်မယ်တဲ့ဒီလိုမှမဟုတ်ဘူးဆိုရင်တော့လောကီစည်းပွားတော့ချမ်းသာကောင်းချမ်းသာမယ်နိဗ္ဗာန်ရနိုင်တဲ့အထိကြီးပွားတိုးတက်ဖို့တော့မလွယ်ပါဘူးဆိုပြီးမြတ်စွာဘုရားကဟောကြားခဲ့တယ်ဒါလေးကိုဘုန်းကြီးအချင်းချင်းဟောကြားပေးမယ်ပေါ့အဲ့တော့ဒီ၅ချက်ကိုပြန်ကြည့်တိုင်းနံပါတ်1မိဘအပေါ်မှာနံပါတ်2သာသမီဇနီးအပေါ်အ အလုသမားတွေအပေါ်ကိုကိုမိကိုအတမွေးနေတဲ့ပုဂ္ဂိုလ်တွေအပေါ်နံပါတ်3လုပ်ဖို့ကိုင်းဘက်တွေအပေါ်နံပါတ်4ကိုကိုဆောင်ရှောင်းနေတဲ့နှစ်မျက်နှာကောင်းတွေအပေါ်နံပါတ်5ယဟန်သူတော်ကောင်းတွေအပေါ်ဘလောက်များမြင်လို့တယ်ဘလောက်များစိတ်ထဲရတရားတရားနဲ့စီးကပ်တယ်လေဆိုတာဒါလေးတွေကိုစစ်စစ်ပါတဲ့ဒါအကျဉ်းချုပ်အဲ့တော့ဘုန်းကြီးဟောတဲ့တရားကိုမှန်လို့သဘောထားရတာပဲမိမိရဲ့ရုပ်အဆင်းကိုနည်းနည်းလင်းလာလို့ကြည့်ရင်အပြစ်ရှိရင်ပြင်ရတာပဲအခုလည်းပဲဘုန်းကြီးကတရားမှန်ကြီးကိုခြာပေးလိုက်တာဒါဘုန်းကြီးခြာပေးတယ်ဆိုရင်လည်းမြတ်စွာဘုရားဟောတာကိုဘုန်းကြီးကနားလည်အောင်ဗမာလိုရှင်းလင်းအောင်ပြန်ပြီးတော့တဆင့်ပြန်လေဟောကြားခြင်းပဲဖြစ်တယ်ဒီတရားတော်ကိုနားယူပြီးတော့ကိုယ်မှာပြစ်ရှိရင်ပြင်ဖို့မှန်ကန်ရင်ဆက်လက်ကျင့်သုံးဖို့ဒါဆိုလို့ရှိရင်မြတ်စွာဘုရားအာမခံတဲ့နိဗ္ဗာန်ချမ်းသာတိကြီးပွားတိုးတက်ပါမယ်တဲ့ကိုယ်ကိုယ်တိုင်ကျင့်သုံးလို့ကြီးပွားတိုးတက်တယ်လို့ကိုယ့်ရဲ့မျိုးဆက်တွေကိုလည်းဒါအမွေပေးရရောက်တယ်မင်းတို့ငါလှုပ်တယ်လို့လှုပ်ကြလို့ဗဇက်ကပြောထားတယ်ပို့ပြီးတော့ထိရောက်ပါတယ်တဲ့အဲ့တော့ဘာဖြစ်မလဲယနေ့လူငယ်တွေကနောင်ဝယ်ကောင်းဆောင်ကောင်းလူကြီးကောင်းတွေနှလုံးသားလှပတဲ့ပုံကိုယ်တွေဖြစ်လာရင်တိုင်ပြီးတိုးတက်မယ်အမျိုးဘာသာသာသနာစီပင်မယ်ငြိမ်းချမ်းမှုကိုရမယ်ဒါမျိုးတွေဖြစ်သွားနိုင်တယ်ပေါ့အဲ့တော့ဒီ၅ချက်ကိုဘုန်းကြီးကအချိန်ရသလောက်အကျေပြန်ပြီးတော့ဟောကြားပေးမယ်မြတ်စွာဘုရားကနံပါတ်1မိဘနဲ့ပတ်သက်လို့ဘယ်လိုဟောလိုက်တယ်လဲဆိုတော့ကတမေပင်စဣဒ္ဓမဟာနာမကုလဗုဒ္ဓောဥဌာဏဝိရိယာတိကတေဘောဂေဟိဘာလာဘာဘလာပတိစီတေသေတာဝကိတေဓမ္မိကေဓမ္မလက်တေဟိမာတာပိတရောတကရောတိကရုံကရောတိမာနေတိပူဇေတိတဲ့နံပါတ်၁ချက်ကအဲ့တော့ဘာလဲဆိုတော့မာတာပိတရောမိခင်ဘခင်ဂျေဇူးရှင်တို့ကိုတကရောတိရိုရိုသစ်သစ်ပြု၏ကရုံကရောတိအလေးမြတ်ပြု၏မာနေတိမြန်နိုး၏ပူဇေတိပူဇော၏တဲ့မိဘနှစ်ပါးတက်ရှိထင်ရှားရှိသေးတယ်ဆိုရင်မျက်နိုးတဲ့စိတ်နဲ့စာဝဏ္ဏီပြည်လျောင်းလှုပ်ပေးပါတဲ့နောက်ပြီးတော့လှုပ်ပေးတဲ့နေရာမှာလည်းပဲကရုံကရောတိလေးလေးစားစားနဲ့လှုပ်ပါတဲ့အဲ့တော့ရိုးရိုးသေးသေးလှုပ်မယ်လေးစားတဲ့စိတ်နဲ့လှုပ်မယ်မာနေတိမျက်နိုးတဲ့စိတ်နဲ့လှုပ်မယ်ပူဇေတိပူဇော်လိုတဲ့စိတ်နဲ့ကျေးဇူးတရားကြီးမားတဲ့သဘောနဲ့ကျေးဇူးကုံတွေကိုအောက်မေ့ပြီးတော့လှုပ်ပါတဲ့စာဝဏ္ဏီပြည်လျောင်းလှုပ်ပေးမယ်စိတ်ချမ်းသာအောင်လှုပ်ပေးမယ်အကျဉ်းချုပ်ရင်တော့ကိုကျင်းသီလာအာနေနေတဲ့မိဘကိုကျင်းသီလာကောင်းအောင်ငါဘလို့လုပ်ပေးရမလဲတကူကောင်းဆန်တဲ့မိဘကိုချမ်းသာဖို့ပဲကြည့်တဲ့မိဘသာသနာအတွက်အမျိုးဘာသာသာသနာအတွက်ဒီလိုကြည်ပြန့်တဲ့စိတ်ရှိအောင်ငါဘလို့လုပ်ပေးမလဲနောက်ပြီးတော့တရားမနာတဲ့မိဘတရားနာအောင်ငါဘလို့လုပ်ပေးမလဲပညာမပြေဝါတဲ့မိဘဝိပဿနာအမထုတ်သေးတဲ့မိဘဝိပဿနာအထုတ်အောင်ငါဘလို့ကူညီရမလဲဒါမျိုးလေးတွေနဲ့မျက်မျက်နုံနုံလုပ်ပါတဲ့ဒါအရေးကြီးတယ်တချို့ကပြောမှာပေါ့တပည့်တို့ကဆင်းရဲတယ်ဗျာဆင်းရဲလေပဲကိုစားတဲ့ဟင်းတွေကတစ်ခွက်လောက်ပေးလို့ရပါတယ်မိဘထံသွားပြီးတော့အဝတ်စားလေးတွေလျှော်ပေးလို့ရတာပဲအဓိကမျက်နိုးတဲ့စိတ်နဲ့လှုပ်ဖို့တဲ့ဒါရေးကြည့်တယ်အဲ့တော့တက်ကရောတိကရုံကရောတိလေးလေးစားစားလှုပ်ပါအလေးကရုပြုတ်ပြီးတော့လှုပ်ပါမျက်မျက်နိုးနိုးလှုပ်ပါပူဇော်တဲ့စိတ်ထားနဲ့လှုပ်ပါတဲ့ဒါမြတ်စွာဘုရားသေချာမှာခဲ့တဲ့စကားအဲ့တော့ပြောင်းမြန်ပြန်လိုက်အမွေလိုခြင်းလို့မလှုပ်ပါနဲ့တဲ့သူများကဲ့ရဲ့မှာဆိုလို့မိဘသွားပြီးတော့တနေ့တစ်ခေါက်မရောက်ဘူးမကောင်းတတ်သေးဘူးဒီစိတ်နဲ့မလုံနဲ့ဒါဆိုရင်မြတ်စွာဘုရားငါဘုရားအာမမခံပါဘူးတဲ့မျက်နိုးတဲ့စိတ်နဲ့ယိုသေးတဲ့စိတ်နဲ့လှုပ်ပါကိုလူဘဝရောက်လာတာဟာမိဘကြောင့်မိဘဟာလိုက်ရှာလိုက်လို့ရှိရင်ကိုအသက်ရှင်ရေးမှာမိဘဟာပထမဆုံးကျေးဇူးရှင်အစ်စ်တွေဖြစ်တယ်ဒါကိုသွားပြီးတော့မိဘကအမွေပေးအောင်လို့ဘေးပဝန်းကျင်မြင်ကောင်းအောင်လို့ဘာလိုခြင်းလို့ညာလိုခြင်းလို့ဒီစိတ်တွေနဲ့လှုပ်ရင်တော့မြတ်စွာဘုရားကကြည့်ပွားတိုးတက်ဖို့အာမမခံပါဘူးတဲ့လော်ကီစည်းစိမ်တို့ရခြင်းရမှာပေါ့စိတ်ချမ်းသာဖို့အသေးကောင်းအနေကောင်းနဲ့ရင်ဆိုင်မှုတေပြီးတဲ့နောက်ကောင်းတဲ့ဘဝရောက်ဖို့နိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုဖို့မြတ်စွာဘုရားအာမမခံပါဘူးဒါကြောင့်ဒီလိုစိတ်ထားနဲ့လှုပ်ရတယ်တဲ့ကွယ်လွန်ပြီးတဲ့အခါတော့ဒီလိုကုသိုလ်တွေလှုပ်ပြီးတော့အမြတမ်းပေးဝေးတယ်ဒါလည်းပဲပူဇော်ခြင်းတစ်မျိုးပါတဲ့ဒါလေးတွေကဘုန်းကြီးတို့တတိထားတဲ့အချက်ကလေးတွေပေါ့အဲ့တော့မိဘနဲ့ပတ်သက်ပြီးမိမိတို့ကိုယ့်ကိုယ်ကိုစစ်စစ်ကြည့်ရတယ်ငါမိဘအပေါ်မှာဘလို့များတုံ့ပြန်နေတယ်လေအဲ့တော့ပြုစုလုပ်ကြွေးတယ်တရားနာဖို့လုပ်ပေးတယ်ကထိန်ခင်းအောင်လုပ်ပေးတယ်တရားရှုမဲ့အောင်လုပ်ပေးတယ်ဟုတ်ပြီလုပ်တဲ့အခါမှာရောဘလို့စိတ်ထားလဲအမွေလိုခြင်းလို့လားသူများကဲ့ရဲ့မှာစိုးလို့လားမျက်မျက်နိုးနိုးနဲ့ကိုလောက်တာလားဒါလေးတွေကစီစီရမယ်အချက်တွေတဲ့ဒါကမိဘနှစ်ပါးနဲ့ဆက်ပြီးတော့မိမိတို့ကိုယ့်ကိုယ်ကိုစီစီရမယ်အချက်ဘုန်းကြီးတို့နိုင်ငံတော်မှာအုပ်ချုပ်နေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်စီငါငွေထောက်ပံ့နေတာပဲမဟုတ်ဘူးနော်ဒါနဲ့မပြီးဘူးတက်နေနေမြအချိန်ရလို့ရှိရင်စိတ်ချမ်းသာကိုကျင်တီလာတွေမြက်လောက်တရားနဲ့ပတ်သက်လို့အဆင်တွေမြင့်လောက်ဒါမျိုးမှကျေးဇူးဆက်ရရောက်တယ်ဘုန်းကြီးတို့ရ Raja Kumara Mena Bagan Kega Jansita Meni Go Jesu Sadekan Pianji Bo Tay Biro Myanmar Pita Rave Buddha Bada Wen Tay Pita Tay Jinyo Zaya Gao Nave Poyiru Bagan Yalu Gubyao Ji Paya U Shikho Bi Suin Dali U Ayong Piu Biro Mimiru Raja Kumara Jau Sa Zode Nyaziri Jau Sa Rile Lila Ji Bo Dali Riha Du Yuwa Meche Tay Biro Jinyo Zaya Gao Na Damiuri Pshitene Dilo Bogo Miuha Jisi Machanda Dauma Seychanda Me Negaong Adegaong Ne Dwejo Me Tebida Nao Pawagu Gaong Me Nipan Chanda Di Yanai Mare Dali Riku Ponyan Tisi Chien Loba Nao Dhani Shendwe Biro Pyo Me Dutia Chaka Pala Suro Pouda Dara Dada Gamagara Bori De Dagarodi Garongrodi Mane Di Puze Di Dutia Chaka Shendji La Dutia Chaka Zani Maya Dhamita John Lodama, Mimigo, Migo, the Muinide, Pogurugu, Dali Liver, the Grodi Sare, Pudine, Horabe. The show I see, Deli. Goya Miva Guru, Buzulida, Mibaman, Dita Lida. Dodo, Zenidi, a Bojaro, Pipe Lida, Nangwe Town Nidabe. Nangwe Shabi Nidabe, Palosia Lule, a Bozia. Goya Zenigo, John the Bomu Sassana, Damuri, Poyu Sao Tele, Papurabe. The Chulebe, Jabu Nawari, Shinijara, Dam Yasavia, Lum, Jabao. Yasaviaga, Bodada, Dingaho, Eden, Mingla, Motaman, Tonsa Shipia, Mingla, Rema, Zenimia, the Mita, the other thing, Yuzu, Sanshapa, Daha, Gonzo, Mingla, Vare, Ero Zeni, Boma, Momo, Mama, Sesane, Nangwe, Be, Kainirabe, Nangwe, Be, Nirabe, Duro, Midazu, Natawan, Unirabe, Gumiva, Boja, Dita, Lida, Zeni, Bo, came on there, Bojaro. Demi Ori Sesan Jai Di Eya Mingla Shido E Lu Mingla Shiba Zilu Sainbo Chile Degero Mingla Mene De E Mingla Meshide E Lu Pio Lu Yare Tongsa Shibya Mingla Ria Buddha Dharata Tengka Ho Sude Mingla Piao Pia Nibare Poyinu Pia Shia Tay Jinyu Zia Gao Nave Papilu Le Deya Ho Reka Tay Biro Sizeta Poyinu Buddha Bada Wen De Chua Miba Uro Yudhi Laida Liza Laida Zani Bo Majaro Dilube Mui Thao Banyin Bira Be Sude Sine Mama, Mama, Sassane, Nobido, Ame Anane, Sassane, Tamuriku, Yeswabiaga, Malu Labau, or Nayesani, Shinilu, Nama, Shia, Lungan, Lode, Noga Tainim, Bugu, Shide. Nobido, Evo de Jibuna, Nazanijo. Nobido, Tatamidi, Lima Yashi, Yong, Yeo Makwa, Sanshau de, Dilu Jesu, the Bole, Mimido, Zeniboma, Mimian, Nunune, Sanshau Bare, Tatamidi Bole, Dilube. Nangwe baby to Jushin Tani Rave, Jushin Gonzo Jushin Tani Rave, Duru Boya Dwabibe, Duru Loya, Nalo Babybe, Tegero Tane Dawam Machibao, Belo Loa Male, Tatamidi, Satan Yane, Satan Lady Gong Lao, Gujo Vegeta de Tatamigu, Nyaju Dwe, Tatana Dwe, Minta Lao, Amini, Chebian Lao, Sivoye, Loba Dani, Tatamigu, Pinyarema Mui Lao, Duro Gonzi Lady King Lao, Dari Leve Dawam Shibare, Seni Maya Damita Boma, Damuli, Dawan Jema, Yasavyaga, Turutan, Mita, Dongyan, Biro, Mita, Ya Biro, Nuituid, Mitazu, Mingla Shide, Mitazu, Pipare, Dalitia, Poyu, Tritatin, a check lady, no? At a Mianura saying it, Taubane, We Taubane, a chain down loop, Bede, Nan Lujuini Dabe, a Bozia, Dwad Lulushin, Dia, Mingla Mede, Mingla Meshide, Pietuata Bare. Now Biro, a load the Mari Boma, Gila, Yasavyaga, load the Mari Ulebe. Takarodi, Lili Zaza, Loya Me, Karongarodi, Legaru, Pubido, Loya Me, Manedi, Buzidi, Mianure, Sine, Puzolure, Sine, Sasayame, Gino, Miasaviaga, Poyu Kukema, Load the Mabe, Nangwe Be, Kainida, Vesubi, Load the Mabo, Matepido, Pipe, Miasavia, Tau, Lamakamau, Load the Malebe, O Turushilu, Turu Naye, Loku, Wangu, Pido, Lobene, Lu, Nama, Siwai, Pilede, Lunanda Nine, Tatamidi, Pinyay Tauban Nine, San Nine Down Nine, at a Babshemele. Through Jesu Diari, me, Bido, load the mouth, Nangwe Be, Kainabe, so the Seku, Pepsha like Bar, Miasavia at the Boroa. At a Duru, Ain Dokayawi, Napalu Kuni Nine Male. Do Boma Ludajin, Lulu, Sasanayo, Napalu Chin Domale. Nabozia Sasan I did, Tuma, say Angemuri, Muri, Mepshebazi, Ne. Do me Dazu, Senya Dokayawi, Napamian Kuni Nine Male. Also, a lagama be nine down, do me, Nabalumian Kuni namely. Dilu say dine, Mianova, Liza Vare, at a load the Mari Tangale, Meta Diari, Pianbido, Yava Lime, နောက်ကိုကိုမိကိုတန်မွေးနေတဲ့အကိုကြီးအမကြီးတွေဦးကြီးဦးလေးတွေရှိရင်လည်းပဲငါကြွေးနေရတာပဲဒီစိတ်တွေပယ်ဖြောက်ပါတဲ့မြတ်စွာဘုရားကဒေသနာကတိတ်ပြီးတော့တောင်းဆီတာပဲအဲ့တော့ယနေ့တရားနာနေတဲ့မင်္ဂလာဇေယျမိသားစုတွေကိုကိုကိုစိစစ်ကြည့်ငါသာသမီဇနီးမယားအပေါ်မှာခင်ပွန်းတဲ့အပေါ်မှာဘလို့စိတ်ထားနဲ့ဆက်ဆံနေတယ်လဲအလုသမားတွေအပေါ်မှာငါဘလို့စိတ်ထားမျိုးတွေများရှိနေတယ်လဲမြတ်စွာဘုရားကဘလို့ဆက်ဆံစေခြင်းတယ်လဲမြတ်စွာဘုရားကတော့မိဘပေါ်လဲအလေးကရုပြုပါမျက်နှိုးပါဒီလိုပဲဟောတာပဲဇနီးမယားသမီးသားနဲ့အလုသမားတွေပေါ်လဲမျက်နှိုးပါအလေးကရုပြုပါဒီပါဠိနဲ့ပဲဟောတာပဲခွဲခြားဆက်ဆံပါလို့မြတ်စွာဘုရားကမဟောဘူးဒါဒီပင်မေတ္တာအစစ်ဖြစ်သွားပါတယ်ကဲဒါလေးကိုလိုက်ဆိုလိုက်ဇနီးမယားသမီးသားလုသားမိကိုစောင့်ရှောက်ပါမိဘနှစ်ပါအရေးထားလေးစားလုံကျွေးပါအဲ့တော့ဒါလေးကိုအင်္ဂါနှစ်ချက်ရှိသွားပြီ။နောက်မြတ်စွာဘုရားအထူးမှားတာလေးတစ်ချက်ဘုန်းကြီးပြောမယ်။ဘယ်လိုလဲဆိုတော့တချို့ကမိဘကိုတော့လုံကျွေးပါရဲ့ဇနီးတွေသာသမီတွေပေါ်မှာပြုစုပါရဲ့လူသမားတွေပေါ်မှာရရောပါရဲ့ကိုကိုမိကိုနေတဲ့ဆွေမျိုးတွေပေါ်မှာတာဝန်ကျေးပါရဲ့သို့တော့သူတို့ပြုစုလုံကျွေးတဲ့ပစ္စည်းဥစ္စာကမတန်ရှင်းဘူးတဲ့မတန်ရှင်းရင်မြတ်စွာဘုရားကြီးပွားတိုးတက်မယ်နောက်ဆုံးအသေးကောင်းနေကောင်းနဲ့တွေ့မယ်သေပြီးတဲ့နောက်ဘဝကူကောင်းမယ်နောက်ပြီးတော့နိဗ္ဗာန်ကိုမြန်မြန်မျက်မှောက်ပြုမယ်မြတ်စွာဘုရားကဒီလိုကြီးပွားတိုးတက်မှုကိုအာမမခံပါဘူးဒါကြောင့်မို့ကိုယ့်ရဲ့ပစ္စည်းဟာတန်ရှင်းဖို့လိုတယ်တဲ့မတန်ရှင်းမဲနဲ့တချို့ယာဓုအာနာကိုကြောင်းပြုပြီးတော့မတရားရတဲ့ပစ္စည်းနဲ့စောင့်ရှောက်တယ်မြတ်စွာဘုရားအာမမခံပါဘူးတချို့ကုံရောင်ကုံဝဲလှုပ်တဲ့မတရားတဲ့နေတွေနဲ့လှုပ်တယ်မြတ်စွာဘုရားအာမမခံပါဘူးဓမ္မိယလက်ထပစ္စည်းတရားသဖြင့်ရတဲ့ပစ္စည်းအဲ့တော့ဘလို့ပစ္စည်းမျိုးဖြစ်မလဲဆိုတော့သူများမျက်ရည်ကြည်ငဲကြမှသူများအသက်တွေသေးမှချမ်းသာလာတဲ့ကိုယ်မှာရရှိလာတဲ့ပစ္စည်းနဲ့လောက်ပါဒါဆိုရင်မြတ်စွာဘုရားအာမမခံပါဘူးအဲ့တော့သူများမျက်ရည်မကြတဲ့သူများပေါ်မှာသူများအသက်အန္တရာယ်မရှိတဲ့ဤနဲ့ကြည်ပွားချမ်းသာလာတဲ့ပစ္စည်းနဲ့လှုပ်ကြွေးပါတဲ့တရားသဖြင့်နောက်ပြီးတော့သူများဥစားကိုခိုးပြီးတော့ဈေးရောက်တဲ့အခါမှာမတရားတနည်းနဲ့လိန်ညာပြီးတော့ဒါမျိုးတွေမဖြစ်ပါစေနဲ့ကိုယ့်ရဲ့သွေးသားကိုယဉ်နီးပြီးတော့ရလာတဲ့ပစ္စည်းမဖြစ်ပါစေနဲ့လိန်ညာပြီးတော့ဗဇက်ကဟိုပြောဒီပြောနဲ့လိန်ပြီးတော့ရလာတဲ့ပစ္စည်းမဖြစ်ပါစေနဲ့နောက်ပြီးတော့သူများချစ်သူနှစ်ဦးယဉ်နီးတဲ့ပုဂ္ဂိုလ်နှစ်ဦးကွဲပြားသွားမှကိုယ့်အကျိုးမြတ်ရလာမဲ့ပစ္စည်းမဖြစ်ပါစေနဲ့မြတ်စွာဘုရားတော့တောင်းဆုံအောင်ဟောခဲ့တာပဲအဲ့တော့ဘုရားကဘယ်လောက်ထိဟောလဲဆိုတော့ဩဌာနာဝိရိယတိကတိဟိထကြွားလုံးလဝိရိယကြောင့်ရာကုံသောဘာဗလာပရိစိတေလေယုံစွမ်းအားဖြင့်စီပူစုဆောင်ထားကုံသောဒေတာဝခိတေချွေတစီစီယိုစီအောင်ကြိုးစား၍ရရှိထားကုံသောတဲ့တံမီကေဓမ္မလက်တေတရားသဖြင့်ရတဲ့ပစ္စည်းတွေနဲ့ပူဇော်ပါမြတ်လို့ပါလှုပ်ကြွေးပါတဲ့အဲ့တော့ကိုယ့်ရဲ့ချွေနှဲစာနဲ့ရတာနဲ့လှုပ်ပါတဲ့မတရားသဖြင့်ရတဲ့ငွေတသိန်းနဲ့ပူဇော်မဲစာတရားသဖြင့်ရတဲ့ငွေတရားနဲ့ပူဇော်တာကြီးပွားတိုးတက်ဖို့ဘဝကူကောင်းဖို့နောက်ပြီးတော့မြတ်စွာဘုရားရဲ့ဒေသနာလိုရနိဗ္ဗာန်ကိုမျက်မှောက်ပြုပြီးကြီးပွားချမ်းသာဖို့ဒါကတေချာတယ်မတရားနီးနဲ့ရတဲ့ငွေတသိန်းနဲ့ပူဇော်တာမျက်နှိုးတာမိမိတို့အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကလည်းမတရားသဖြင့်ရထားတဲ့ပစ္စည်းကုန်သည်တွေကလည်းမတရားသဖြင့်ရထားတဲ့ပစ္စည်းဝန်ထမ်းတွေကလည်းမတရားသဖြင့်ရတဲ့ပစ္စည်းနဲ့လုပ်ရင်တော့မြတ်စွာဘုရားကအာမမခံပါဘူးတဲ့ဘုရားရှင်တရားတော်ကသိတ်သေးကြတယ်နော်သေချာလေးပြန်ပြီးတော့တွေးကြည့်ရင်ကြည်ညိုစရာလည်းကောင်းတယ်ဒါတွေကိုကိုယ်ကိုယ်တိုင်လည်းပဲကျင့်သုံးပါသလားကိုယ်တိုင်ကျင့်သုံးလို့ရှိရင်ကိုယ့်ရဲ့မျိုးဆက်တွေကိုလည်းပဲငါလုပ်တယ်လို့လို့ဆိုပြီးအမွေပေးရရောက်တဲ့အတွက်ယနေ့လူငယ်တွေကနှောင်ဝဲလူကြီးလူကောင်ခေါင်းဆောင်ကောင်းတွေဖြစ်ပါလိမ့်မယ်တဲ့ဒီလိုမလုပ်ဘဲနဲ့လူငယ်တွေကိုလည်းညှိုးထိုးရင်တော့ဒါတောင်းဝန်မကျေတဲ့ပုံစံတွေဖြစ်သွားတတ်ပါတယ်နောက်တတိယချက်ကဘာလဲဆိုတော့ဘုန်းကြီးတို့ခိတာကမ္မန္တသာမန္တတာပြောဟာရီတကရောတိကရုံကရောတိမာနေတိပူဇေတိတဲ့ဘုန်းကြီးတို့ရှေ့ခေတ်ကတော့လယ်သမားတွေများတာ ው လယ်သမားများတော့မြတ်စွာဘုရားကကိုယ့်ရဲ့လေယာလုပ်ငန်းကွင်းရဲ့အနီးပါလယ်ပိုင်ရှင်တွေမြေတိုင်းသမားတွေကိုမြဲမြဲနုံနုံဆက်ဆံပါခရီးဦးဂျိုးစိုးပါအစာရေစာလေးတွေနဲ့တနင်္သမီကျွေးမွေးပါမေတ္တာထားပါသူတို့ကောင်းချိုးကိုလိုလားပါဒါမျိုးမိတ်တယ်အဲ့တော့ဒါကဘုန်းကြီးတို့ဥပလက္ခဏာနီးနဲ့ပြောတယ်လို့ယူဆလို့ရတယ်အဲ့တော့ဗာလဲဆိုတော့လုပ်ငန်းအတူလုပ်တဲ့ပုဂ္ဂိုလ်တွေအပေါ်မှာတစ္ဆာရှိပါမျက်နှိုးပါတဲ့ဘုန်းကြီးတို့ယနေ့မင်္ဂလာဇေဖွဲ့ကကုံသေးတွေဆိုတော့ကိုကိုပစ္စည်းကုန်ချမ်းပေးတဲ့ပုဂ္ဂိုလ်တွေကိုထံအနေပြီးတော့ပစ္စည်းဝယ်ယူအားပေးတဲ့ပုဂ္ဂိုလ်တွေသူတို့အပေါ်မှာမေတ္တာတရားနဲ့လေးလေးစားစားအလေးကရုပြုပါတဲ့တနစားညံမကြံပါနဲ့တဲ့ဒါမျိုးဆိုလိုတာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ ကိုကိုပစ္စည်းပေးတဲ့ပုဂ္ဂိုလ်တွေကိုယေရှုရှင်တွေသူတို့မပေးဘူးဆိုရင်ကိုယ်မှာကတိကထဖြစ်သွားနိုင်တယ်ကိုစီရဝယ်ယူအားပေးတဲ့ပုဂ္ဂိုလ်တွေယေရှုရှင်တွေသူတို့စိတ်ချမ်းသာအောင်ငါဘယ်လိုဝန်ဆောင်မှုပေးမလဲပစ္စည်းလေးတွေတန်သွားအောင်ငါဘယ်လိုများကူညီနိုင်မလဲရောက်လာလို့ရှိရင်စားစရာတောက်စရာလေးနဲ့ငါဘယ်လိုအခန့်လိုက်ရမလဲသူတို့အမောပြေတော့ငါဘာများကူညီနိုင်မလဲဒီလိုစိတ်လေးနဲ့ဆက်ဆံလို့ရှိရင်ဘုန်းကြီးတို့သူတို့ထံမေတ္တာတရားပြီးပြန်ရမှာပေါ့အဲ့တော့ဒီတရားကိုလည်းပဲမိမိတို့တနိုင်နေမြကျင့်သုံးပါတဲ့ဒါမြင်ဘုန်းကြီးတို့ဗမာစကပုံကတော့ရှိတယ်အကြံတူတော့ရန်သူတဲ့အဲ့တော့အကြံတူတော့ရန်သူဆိုတာလုပ်ငန်းတူရင်ရန်သူဖြစ်တယ်ဒါမြတ်စွာဘုရားမလိုလားတဲ့သဘောတရားတွေပါမြတ်စွာဘုရားအလုံးပေါ်မေတ္တာထားပါတဲ့ဒါဆိုရင်ဘုန်းကြီးတို့အကူအညီလိုတဲ့အခါသူတို့စီကမေတ္တာတွေနဲ့တုံ့ပြန်ပြီးတော့ကြီးပွားချမ်းသာသွားပါမယ်တဲ့လက်တွေ့အပြင်တော့ကိုယ်နှလုံးသားထဲမှာမေတ္တာတရားတွေဖြည့်ပြီးတော့အကုသိုလ်တွေကင်းပြီးတော့နောက်ဆုံးနိဗ္ဗာန်နဲ့မြန်မြန်နှီးဆက်သွားမှာပေါ့ကတိတတိယအချက်လည်းပဲကိုကိုကိုဆင်ကျင်သုံးသက်ကြည်အာလုံလိုက်ဆိုလုပ်ငန်းအတူလောက်ကင်သူကြည်ဖြူမြေနိုးပါဒါကြောင့်ကိုနဲ့လုပ်ဖို့ကင်ပတ်တွေပေါ်တစ္ဆာဘလောက်ရှိတယ်လဲဘလောက်ထိမြေနိုးတယ်လဲမေတ္တာတရားငါဘလောက်ထိပေးတယ်လဲဆိုတာစဉ်းစားပါတဲ့ဘုန်းကြီးတို့မေတ္တာဆိုတာကိုကပေးမှချမ်းသာတာအဲ့တော့ဇနီးမောင်နှံချင်းချင်းကြည်မောင်နှမချင်းချင်းကြည်လိုက်အများစုကကိုကပဲမေတ္တာလိုချင်ကြတာငါပေါ်ကြတော့ဘာလုံမပေးဘူးငါကဘာလုံပေးရတယ်အဲ့တော့လုံပေးတာလည်းမတန်ရှင်းမျောလင်းချက်တွေနဲ့ကို့ပေါ်မှာဘာမှဂယုမဆိုင်ဘူးဆိုရင်ဒေါသတွေထွက်တယ်အိတ်သားမစ္စရိယာတွေဖြစ်တယ်ဒါဘာဖြစ်လို့လဲမေတ္တာကိုကိုယ်ဟာပဲလိုချင်နေလို့မြတ်စွာဘုရားအခုကြည့်လေသာသမိပေါ်မှာမေတ္တာပေးပါမိဘပေါ်မှာမေတ္တာကိုယ်ဟာစပေးပါလူပေါ်ကိုင်းဖက်တွေပေါ်မှာမေတ္တာစပေးပါမေတ္တာကိုယ်ဟာပေးလိုက်လို့ရှိရင်ဘာဖြစ်လဲလက်တွေ့ရတော့ကိုယ်နှလုံးသားထဲမှာချမ်းသာလို့အကုသိုလ်တွေကင်းလို့အဲ့တော့မေတ္တာတရားဆိုတာကိုကပေးနိုင်တယ်ချမ်းသာတယ်ပဲပေးနိုင်တဲ့ပုဂ္ဂိုလ်ကဘယ်တော့မှဒေါသဒေါမနတမဖြစ်အိတ်တာမစ္စရိယမဖြစ်ဘူးအဲ့တော့ကိုကပဲလိုချင်နေဆိုရင်ဇနီးမောင်နှံချင်းချင်းတောင်းမှငါပေါ်ကြဘာမဖြစ်ဘူးညာမဖြစ်ဘူးနဲ့အိတ်တာမစ္စရိယတွေဖြစ်လိုက်တာအဲ့ဘုရားရှင်ကကိုကပဲစပေးစေချင်တာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကမေတ္တာတရားကိုကိုကပဲလိုချင်နေတာအမြင်လေးတွေကွဲပြားနေတာဒါလေးတွေတတိထားတဲ့အချက်ပေါ့ကဲစတုဒ္ဓချက်ကဘာလဲဆိုတော့ယဝတာပလိပတိခာယကာဒေဝတာတကရောတိကရုံကရောတိမာနေတိပူဇေတိတဲ့ကိုမကိုဆောင်တဲ့အိမ်ဆောင်တဲ့နောက်ပြီးတော့ဆံရဆံရကိုကိုဆောင်ရှောင်းနေတဲ့နှက်မျက်နှာကောင်းနေရှိတယ်မြတ်စွာဘုရားကနှက်ကိုမပြစ်ပယ်ပါဘူးဘုန်းကြီးတို့စဉ်းစားကြည့်လေလူတောင်မှကိုကိုကျေးဇူးရှိတယ်ဆိုရင်ဝှချရသေးတာရှစ်ကိုရသေးတာပူဇော်ရသေးတာပဲအဲ့တော့လူထဲမှာလည်းပဲရှစ်ကိုထိုက်တဲ့ပုဂ္ဂိုလ်ရှိတယ်မရှစ်ကိုထိုက်တဲ့ပုဂ္ဂိုလ်ရှိတယ်ပူဇော်ထိုက်တဲ့အမျိုးသားမျိုးသမီးရှိတယ်မပူဇော်ထိုက်တဲ့အမျိုးသားမျိုးသမီးရှိတယ်နတ်တွေလည်းဒီလိုပါပဲလူဘဝကသူတော်ကောင်းကြီးတွေသေဆုံးသွားလို့နတ်ဘဝရောက်တယ်စိတ်ကောင်းရှိတယ်သီလသမားတွေပညာရှိတယ်ရှစ်ခိုးထိုက်တဲ့နတ်ရှိတယ်မရှစ်ခိုးထိုက်တဲ့တကယ်အညံစားနတ်တွေလည်းရှိတာပဲဒါကြောင့်မို့ကိုယ့်ကိုစောင့်ရှောက်နေတယ်ဆိုရင်ကိုယ့်ရဲ့ကျေးဇူးရှင်တွေပဲအဲ့တော့ဘာလုပ်မလဲဆိုတော့မြတ်စွာဘုရားကရှားတတာဒေဝတိအာရတမင်းပရိသေးကပ်ပေတိဝါတံပန္တိတဇာတိယောတိလဝန္တတဘောဇိတဝါတင်ညတိဗျမ္မာဇာရိယောတဲ့မြတ်စွာဘုရားကအဲ့တော့ကိုယ့်အိမ်မှာမြို့ရွာတစ်တီဆောက်တဲ့အခါအိမ်ကြီးဆောက်တဲ့အခါမှာမြတ်စွာဘုရားကကိုယ့်အိမ်မှာတဲ့တိလသမารီပညာရှိတဲ့တန်ဃာတော်တွေကိုပင့်ပါတဲ့ပစ္စည်းလေးပါဆွန်ကပ်ပြီးတော့ပစ္စည်းလေးပါကိုလှူဒန်းပါတဲ့ပြီးတော့ဘာလုပ်လို့မလဲဆိုတော့ယတတာဒေဝတိအာတုံတသံတခိဏမာရိတိတာပူဇိတာပူဇိယန္တိမာနိတာမာနယန္တိနံတဲ့မြတ်စွာဘုရားနတ်ပူဇော်နီးကိုဟောနေတာဘုရားရှင်ကိုယ်တော်တိုင်ဟောခဲ့တာပါတတိပုတ်မြို့တီတုံးကခုချိန်ဆိုရင်အိန္ဒိယမှာပတ္တနာမြို့လို့ခေါ်တာပေါ့အဲ့တော့ပါတတိပုတ်မြို့တီတုံးကမြတ်စွာဘုရားကသီလသမာဓိပညာရှိတဲ့တန်ဃာတွေဆုံးကပ်ပြီးရင်တဲ့ဘာလုပ်မလဲဆိုတော့အဲ့ဒီဆုံးကပ်ပြီးတဲ့နောက်မှာကိုယ့်ရဲ့ကုသိုလ်ဖို့ကိုနတ်တွေကိုအမြတမ်းပေးဝေပါတဲ့ကိုယ်ကမြတ်တမ်းပေးဝေလို့မေတ္တာတရားတွေမျှဝေလိုက်တဲ့အခါမှာအဲ့ဒီနဲ့တည်းကကိုယ့်ကိုပြန်ပြီးတော့မြတ်နိုးကြပါလိမ့်မယ်ပူဇော်ကြပါလိမ့်မယ်တဲ့တတောနံနုကံပန္တိမာတာပုတ္တံဝဩရတံဒေဝတာနုကံပိတောပောတောတရာပရရာဏိပတ္တိတဲ့အဲ့တော့ဒီလိုနဲ့တည်းကိုမြတ်တမ်းပေးဝေပြီးပူဇော်လိုက်လို့ရှိရင်ဘာဖြစ်မလဲနဲ့တည်းကလည်းပဲမိမိရဲ့သားရင်းကိုမိခင်ကမြတ်နိုးစောင့်ရှောက်တယ်လို့အိမ်သူအိမ်သားပေါ်မှာမြတ်နိုးစောင့်ရှောက်လာပါလိမ့်မယ်တဲ့နတ်မြတ်နတ်ကောင်းတွေစောင့်ရှောက်တဲ့အမျိုးသားမျိုးသမီးဟာအမြဲတမ်းပဲကောင်းတဲ့အာယုန်တွေစီပွားတိုးတဲ့ချမ်းသာမှုတွေနဲ့ပဲတွေ့ကြုံရပါလိမ့်မယ်လို့မြတ်စွာဘုရားကနတ်ပူဇော်နည်းတွေဟောခဲ့တယ်။အဲ့တော့မြတ်စွာဘုရားနတ်မပစ်ပယ်ဘူးဆိုတာသိသာသွားပြီ။ဒါပေမဲ့လို့ဘုန်းကြီးတို့သတိထားရမယ်။လွန်လွန်ကျွန်ကျွန်မဖြစ်ပါနဲ့လို့ဒါမျိုးတော့ပြောရမယ်။ ဘာဖြစ်လို့ပြောရတဲ့ဆိုတော့တချို့အိမ်တွေကြတော့ဗုဒ္ဓဘာသာဝင်မပီသားတော့ဘုရားရှင်မှာတော့ပန်းနေရညှို့ချောင်းလို့ဆွန်တော်မကက်ဒါမျိုးတွေတွေလောက်ကြတယ်ရေတော်မကက်နေကြတယ်ဒါမှမဟုတ်နတ်ရှင်မှာတော့ငပြောသီးတွေကမညှို့ရဘူးဆိုရင်ဒီပုဂ္ဂိုလ်တွေဟာလွန်ကျွန်သွားပြီတဲ့ဒီပုဂ္ဂိုလ်တွေရဲ့အစဉ်တန်းဟာဗုဒ္ဓဘာသာဝင်မပီသားတဲ့ပုဂ္ဂိုလ်တွေဖြစ်သွားတတ်ပါတယ်ဒါမျိုးဆိုရင်မြတ်စွာဘုရားစတဲ့သူတော်ကောင်းတွေကမကြိုက်ပါဘူးလူတောင်မှအချင်းချင်းဂျေဇူးရှိရင်မျက်နှိုးသလိုဂျေဇူးဆက်သလိုနတ်တွေလည်းပဲဂျေဇူးဆက်တဲ့သဘောမျက်နှိုးတဲ့သဘောမေတ္တာထားတဲ့သဘောနဲ့အမြတမ်းပေးဝေရတယ်ပူဇော်ရတယ်ဒါမျက်စွာပြာခွင့်ပြုပါတယ်သို့သောဖရာတရားတန်ကာနဲ့တကိုင်းနေထားပြီးတော့စီးကက်ကိုးကွယ်တယ်ဆိုတာတော့မျက်စွာပြာကလုံးဝကြိုက်တော်မှမမူပါဘူးသူတော်ကောင်းတွေကလည်းဒါဟာဗုဒ္ဓဘာသာဝင်မပီသားတဲ့ပုဂ္ဂိုလ်တွေလို့ဒီလိုသတ်မှတ်ပါတယ်ဒါကြောင့်ဘုန်းကြီးတို့နတ်တွေကိုမစော်ကားဘူးပြစ်ပယ်မထားဘူးကျေးဇူးရှင်ဖြစ်တဲ့နတ်တွေကိုကိုကိုဆောင်ချောင်းနေတဲ့နတ်တွေကိုအမြတ်တမ်းပေးဝေးတယ်ကုသိုလ်လုပ်ပြီးတိုင်းလုပ်ပြီးတိုင်းအမြတ်တမ်းပေးဝေးတယ်ဒါဆိုရင်သူတို့ကပြန်ပြီးတော့ဆောင်ချောက်တယ်ကိုမဟုတ်တာလုပ်တော့မယ်ဆိုရင်အတိတ်နမိတ်နေနဲ့အိမ်မပေးတာတို့နောက်ပြီးတော့တခုသစုံတယောက်ကလာပြီးတော့သတိပေးတာတို့သတင်းစကားလေးတွေကြားတာတို့ဖြစ်ပြီးတော့ကောင်းကျိုးချမ်းသာတွေနဲ့တွေ့ကြုံနိုင်ပါတယ်တဲ့ဒါစတုထအချက်ပေါ့ကဲအားလုံးလိုက်စို့ဆောင်ချောက်ကြတောင်းနတ်ပေါင်းစေကောင်းမြဝေပူဇော်ပါဒါစတုထချက်ဒီချက်လည်းပဲကိုယ်နှလုံးသားထဲမှာပြည့်မပြည့်ပြန်ပြီးတော့ကြည့်ပေါ့နောက်ပင်စမချက်ကဘာလဲဆိုတော့တမနာပြန်မနေတကရောတိကရုံကရောတိမာနေတိပူဇေတိတဲ့တမနာပြန်မနာဆိုတာယဟန်သူတော်ကောင်းတွေဒီနေရာမှာဘုန်းကြီးဟောပူပါတယ်ဘာလဲဆိုတော့ဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေကိုကူညီတယ်စောင့်ရှောက်တယ်ကျေးဇူးကြီးမားလို့ကူညီတယ်စောင့်ရှောက်တယ်ဒါကအပိုင်းတစ်ပိုင်းစိက္ခာကိုွယ်တာကအပိုင်းတစ်ပိုင်းစိက္ခာကိုွယ်တဲ့အခါတိလသမารီပညာပြည့်တဲ့ပရိယပရိဝဲပြည့်တဲ့ယဟန်ပုဂ္ဂိုလ်လူပုဂ္ဂိုလ်ကိုစိက္ခာကိုွယ်ရတယ်ဒီလိုမှမဟုတ်ဘဲနဲ့မိမိတို့ကပေကံယုံတတ်တတ်ဂျေဇုဆက်ယုံတတ်တတ်ဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေကိုကူညီယုံတတ်တတ်ဆိုရင်တော့အယုံမြက်လက်မရွေလောရတယ်တဲ့သွားပြီးမရောထွေးနဲ့တချို့ကကြတော့ဂျေဇုကြီးမားလို့ဆိုပြီးတော့စိက္ခာကိုွယ်တဲ့သဘောနဲ့လုပ်တယ်တိလသမารီပညာမရှိရင်ကိုယ့်အတွက်တိတ်ပြီးတော့နင့်နာတယ်ဇာတတမင်းတို့လိုပေါ့တောတာပံမဖြစ်တဲ့အပြင်ရှင်ဒီဝရရဲ့တကိုးကြီးမားမှုကိုသွားပြီးကိုယ်ွယ်လိုက်တဲ့အတွက်ငရဲရောက်သွားရတယ်ဒါရီယာဆရာသမားပေါင်းမားမှုပေါ့ဒါကြောင့်ဆရာသမားဖြစ်တဲ့စိက္ခာကိုွယ်တဲ့ကစိစစ်ပြီးတော့သူတော်ကောင်းတွေကိုကိုယ်ွယ်ရမယ်ဒုက္ခရောက်တဲ့ပုဂ္ဂိုလ်ဆိုရင်တော့ဒုက္ခတွေမှန်သမျှကိုနောက်ဆုံးတရိစ္ဆန်တကောင်ဖြစ်ပြီးကူညီဖို့မြတ်စွာဘုရားကညွန်ကြားတော်မူခဲ့ပါတယ်။ဒါကြောင့်မို့ဒီစိက္ခာကိုကိုယ်တဲ့ပိုင်းနဲ့လှူဒန်းယုံတက်တဲ့ဂျေဇူးဆက်ယုံတက်တဲ့အပိုင်းနဲ့ကိုကခွဲခွဲခြားခြားမြင်ရတယ်။ဒါကြောင့်မိမိတို့စိက္ခာကိုကိုယ်နေတာဟာသီလသမารီပညာရှိတဲ့ပရိယပရိပတ်ပြည့်စုံတဲ့တကယ့်ဆရာသမားတွေကိုစိက္ခာကိုကိုယ်သလားဆိုတော့ကိုကိုကိုစစ်ကြည့်ဒီလိုစိက္ခာကိုကိုယ်လို့ရှိရင်ဆရာသမားတွေထံကနေလမ်းညွှန်မှုရပြီးတော့နိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုနိုင်ပါတယ်တဲ့။ဒီလိုမှမဟုတ်ဘဲနဲ့အာနာလို့ကိုယ်ကိုဘာပေးဘူးလို့ကိုယ်ပေါ်မှာဆက်ဆံရေးကောင်းလို့ကိုယ်ွယ်စည်းကပ်ပါတယ်ဆိုရင်ဒီပုဂ္ဂိုလ်တွေမှာသီလသမာဓိပညာမမြင့်တက်ပါဘူးဒါနသီလဘာဝနာလောက်ကောင်းလို့လုပ်ပါလိမ့်မယ်လမ်းမှန်မကြတဲ့အတွက်စိတ်ထားမတန့်ရှင်းတဲ့အတွက်နိဗ္ဗာန်တော့မျက်မှောက်ပြုဖို့မလွယ်ပါဘူးတဲ့ကဲအားလုံးလိုက်ဆိုလိုက်ယဟန်အပေါင်းသူတော်ကောင်းညွတ်ပြောင်းပူဇော်ပါယဟန်အပေါင်းသူတော်ကောင်းညပြောင်းပူဇော်ပါအဲ့တော့ဒီအချက်၅ချက်ထိုက်လျောက်ပြည့်စုံသွားပြီဘုရားရှင်ကဘယ်လိုဆက်ဟောတယ်လဲဆိုတော့တမေနံမာတာပိတရောတက္ကတာဂရုကတာမာနိတာပူဇိတာကလျာဏိနမနတာနုကံပန္တိစိရံဇီဝဒီကမာယုံပါလေဟိတိမာတာပိတာနုကံပိတတမဟာနာမကုလပုတ္တတဟောဒီယေဝပါတိကင်္ဂနောပရိဟာနိမာတာပိတာနုကံပိတတမိဘတို့စောင့်ရှောက်ချီးမြှောက်အပ်သောမိဘတို့ရဲ့မေတ္တာကရုဏာတရားကိုခံယူရသောကုလပုတ္တတမျိုးကောင်းသားမျိုးကောင်းသမီးမှာဟောဒီယေဝကြည်ပွားတိုးတက်ခြင်းသည်သာပါတိကင်္ဂါလို့ရှိရသောအကျိုးမြတ်ဖြစ်ပါပေ၏ပရိယာဏီဆုပ်ယုပ်ခြင်းသည်နောပါတိကင်္ဂါလို့ရှိရသောအကျိုးမြတ်မဟုတ်ပါကြည်ဤသည်သို့ဘဂဝါသုံးလောကတို့သာရှင်တော်မြတ်ဖြစ်ရသည်အဝဇာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါပြီတည်းမြတ်စွာဘုရားနောက်ဆက်တွဲဟောလိုက်သေးတယ်အဲ့တော့ဒီလိုမိမိတို့ကနေပြီးတော့မိဘပေါ်မှာပြုစုတယ်မိဘပေါ်မှာမြင်လို့တဲ့စိတ်နဲ့လှုပ်တယ်အမွေလိုခြင်းလို့ပဝန်းကျင်ရဲ့ကိရေစကားဆိုမဆိုလို့မကောင်းတတ်လို့ဒီလိုစိတ်နဲ့မဟုတ်ဘူး တရားသဖြင့်ရာဇဝင်ပစ္စည်းနဲ့ပြုစုတယ်ဒါဆိုရင်ဘာဖြစ်မလဲမိဘတွေထံကမေတ္တာတရားရပြီတဲ့မိဘကကိုယ့်ပေါ်မှာမေတ္တာတရားတွေယူဖိတ်လာတော့တာပဲတဲ့ဒါမေတ္တာကိုကစပင်းမိဘထံမေတ္တာတွေကအလိုလိုရတယ်ဆူတောင်းစရာမလိုဘူးဘုန်းကြီးတို့ဓမ္မစီဆိုင်ရင်ဓမ္မပင်ပေါက်တယ်ဆူတောင်းစရာမလိုပါဘူးတရားစီဆိုင်ရင်တရားပင်ပေါက်တယ်ဆူတောင်းစရာမလိုပါဘူးမေတ္တာတရားကိုလည်းပဲကိုကနေစပေးပြီဆိုရင်မေတ္တာတရားပြန်ရပါရစေဆိုဆုတောင်းစရာမလိုပါဘူးအလိုလိုပြန်ရပါတယ်ဒါကြောင့်ဘုန်းကြီးတို့ဆိုရိုးစကားတစ်ခုရှိတယ်မေတ္တာဆိုတာတဲ့အလျားအနံမရှိပေမဲ့အသွားပြန်ရှိပါတယ်တဲ့ဒါဘုန်းကြီးတို့မြန်မာဆိုရိုးစကားတစ်ခုဒါပေမဲ့လို့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကသိတ်ခတ်တာပဲဘယ်လိုခတ်တယ်လဲမေတ္တာတရားကိုကိုကပဲလိုချင်နေကြတယ်ဇနီးမောင်နှံချင်းချင်းကြည့်လိုက်မောင်နှမချင်းချင်းကြည့်လိုက်ငါကနေဘလို့ပေးရမလဲငါကြောင့်သူတို့ဘလို့စိတ်ချမ်းသာရမလဲဒါမျိုးပေးဖို့ခဲရင်နေတဲ့တကယ်တော့မြတ်စွာဘုရားမေတ္တာတရားကိုကိုယ်ကစပေးဖို့မင်ကြားတော်မူခဲ့တယ်ခုလည်းပဲမြတ်စွာဘုရားမိဘပေါ်မှာကိုကရိုသေတဲ့စိတ်မြေနိုးတဲ့စိတ်နဲ့ပူဇော်မယ်မိဘမေတ္တာရတယ်သာသမီဇနီးမယားကိုမျက်မျက်နိုးနိုးနဲ့ကိုကထောက်ပံ့မယ်ကြီးပွားတုတ်တအောင်လုပ်မယ်ဇနီးမယားသမီးသားစီဟာမေတ္တာတရားတွေရမယ်လူသမားတွေကိုမျက်နိုးမယ်လူသမားထံကမေတ္တာတရားတွေရမယ်ကိုယ်ကိုမိကိုနေတဲ့အတ္တမွေးနေတဲ့ပုံကိုယ်တွေကိုမေတ္တာတရားနဲ့တန်တန်ရှင်းရှင်းလုံမယ်သူတို့မေတ္တာတွေရတယ်အဲ့တော့မေတ္တာတရားတွေပြန်ပြီးတော့ရတယ်ကိုမဟုတ်တာလုံရင်သူတို့ကတားမြစ်ကြတယ်ကိုကြည်ပွားတိုးတက်ဖို့မေတ္တာတရားတွေပို့ကြတယ်ပေါ့နောက်ပြီးတော့လုံဖို့အကိုင်းပတ်တရားလည်းပဲဒီလိုပဲကိုကမေတ္တာတရားနဲ့သူတို့ဘုံမှာဆက်ဆံနေသူတို့ဒုက္ခရောက်ရင်တနိုင်နေမြတ်ကူညီပေးတယ်သူတို့ဘုံမှာတစ္ဆာမဖောက်ဘူးသူတို့လာလို့ရှိရင်အဲ့ဝကြေးအောင်တနိုင်နေမြတ်စေနာတန်တန်နဲ့လှုပ်တယ်ဝကြေးတန်းကြီးမလှုပ်ဘူးဒါဆိုရင်ကိုဒုက္ခရောက်တဲ့အခါလှုပ်ဖို့ကင်ဘက်တရားလည်းပဲကို့ပေါ်မှာရန်သူလို့သဘောမထားဘဲနဲ့ဝိုင်းဝန်းပြီးတော့ကူညီကြတော့တာပါပဲတဲ့မေတ္တာတွေပြန်ရတယ်နောက်ပြီးတော့နတ်တွေကိုလည်းပဲကိုကအမြတ်တမ်းပေးဝင်နတ်တွေကလည်းပဲအတိတ်နမိတ်ပြပြီးတော့အိမ်မက်ပေးပြီးတော့မဟုတ်တာတွေမဖြစ်အောင်တနည်းနည်းနဲ့ကို့ကိုစောင့်ရှောက်ကြတယ်တဲ့နောက်ပြီးတော့ယဟန်သူတော်စင်တွေကိုစီကဲလို့ရှိရင်ဒါနာပြုတာမှားလို့ရှိရင်လည်းပဲမေတ္တာတရားနဲ့တုံ့ပြန်ပြီးတော့ဘလို့မပြုနဲ့ဘလို့စိတ်ထားနဲ့ပြုတရားရှုမလို့ရှိရင်လည်းပဲဘလို့စိတ်ထားနဲ့မရှုမှတ်နဲ့ကိလေသာကင်းဖို့ရှုမှတ်ဟာငါတို့ကဂုံလိုခြင်းလို့ဒါမျိုးတွေမရှုမှတ်နဲ့စသည်ဖြင့်ယဟန်သူတော်စင်တွေကလည်းမေတ္တာတရားတုံ့ပြန်ပြီးတော့ဆုံးမတယ်အဲ့ဒီမေတ္တာတရားရရင်ကြီးပွားတိုးတက်တော့တာပါပဲတဲ့ဘုန်းကြီးတို့မြတ်စွာဘုရားကကဲအာလုံလိုက်စို့ပူဇော်ကြညာပုဂ္ဂိုလ်များကိုစွမ်းအားမေတ္တာကရုဏာတုံ့ပြန်ကြတော့မှာပူဇော်ကြညာပုဂ္ဂိုလ်များကိုစွမ်းအားမေတ္တာကရုဏာတုံ့ပြန်ကြတော့မှာကိုယ်ကမေတ္တာတရားခြေခံပြီးတော့ယိုသားတဲ့စိတ်တည်းနဲ့မျက်နှိုးတဲ့စိတ်တည်းနဲ့အကျိုးလိုလားတဲ့စိတ်တည်းနဲ့မိဘဘောသားသမီးဘောအလုသမားအဘောလုပ်ဘောကိုင်းပတ်ဒီအဘောနတ်ဒီအဘောယဟန်သူတော်စင်ဒီအဘောမျက်နှိုးတဲ့စိတ်နဲ့စီးကတ်တယ်အခြားကိုယ်ကိုဘေးတင်ဟောပေးဘူးလို့ဒါမျိုးစီးကတ်တာမဟုတ်ဘူးကိုယ်ကိုကျေးဇူးရှိလို့မျက်နှိုးပူဇော်တာမဟုတ်ဘူးတသက်သီလသမားဒီပညာရှိတဲ့ယဟန်သူတော်စင်ကိုစီးကတ်တယ်ဆိုရင်သူတို့ကလည်းမေတ္တာကရုဏာတွေကိုယ့်ပေါ်မှာပြန်ပြီးတော့ဖြန့်ဝေကြပါတယ်တဲ့အလုံးသက်ရှိပါစေကျန်ပါပါစေမဟုတ်တာလို့ရင်တားမြစ်တယ်ဟုတ်တာလေးတွေကိုတိုက်တွန်းတယ်ဒီတော့နှလုံးသားထဲမှာအကုသိုလ်တွေကင်းကင်းကင်းကင်းသွားတယ်ကုသိုလ်တွေပြည့်ပြည့်ပြည့်ပြည့်လာတယ်ပါရမီတွေမြင့်လာတယ်အကုသိုလ်တွေကင်းပြီပါရမီတွေမြင့်လာပါတယ်ဆိုရင်ကောင်းတဲ့ဘဝရောက်ဖို့ဘာမှမခေရင်ဘူးစိတ်ကောင်းနှလုံးကောင်းရှိပါတယ်ဆိုရင်စိတ်ချမ်းသာဖို့မခေရင်ဘူးကိလေသာနည်းပါတယ်ဆိုရင်နိဗ္ဗာန်မြန်မြန်မျက်မှောက်ပြုဖို့ဆုမတောင်းလေးပဲမျက်မှောက်ပြုပါတယ်တဲ့ဒါကြောင့်မို့ပြန်ပြီးတော့တို့ကတုံ့ပြန်ကြရတယ်ကဲအားလုံးလိုက်ဆိုလိုက်မေတ္တာစွမ်းအားရရှိညာကြည်ပွားတိုးတက်မှာကရုဏာစွမ်းအားရရှိညာကြည်ပွားတိုးတက်မှာအဲ့တော့ဘုရားရှင်ကမေတ္တာစွမ်းအားကရုဏာစွမ်းအားမိဘတွေသာသမီတွေအလုသမားတွေလူဘောကိုင်းဘက်တွေနေမျက်နှာကောင်းနေပေါင်းတွေယဟန်သူတော်ဆိုင်တန်းကမေတ္တာတရားရရင်ကရုဏာတရားကိုဒုက္ခရောက်မာတွေကိုပယ်တယ်ဒါကရုဏာသဘောကိုကိုဒုက္ခမရောက်စေခြင်းမူကရုဏာသဘောကိုကိုကြည်ပွားတိုးတက်စေခြင်းလို့ဆုံးမတယ်မေတ္တာသဘောဒီမေတ္တာကရုဏာတွေရရင်မြတ်စွာဘုရားကြည်ပွားတိုးတက်ပါတယ်တဲ့ဒီမှာလည်းပဲဘုန်းကြီးတို့ဗုဒ္ဓဘာသာဝင်အများစုမှားနေကြတယ်ဘယ်လိုလဲဆိုတော့အမွေရမှပစ္စည်းဥစ္စာရမှကြည်ပွားတိုးတက်မယ်လို့စွဲနေကြတယ်မြတ်စွာဘုရားကမေတ္တာကရုဏာရရင်ကြည်ပွားတိုးတက်တယ်လို့အာမခံခဲ့တာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကပစ္စည်းဥစ္စာရမှကြီးပွားတိုးတက်မယ်လို့ထင်နေကြတာအဲ့တော့ဘုန်းကြီးတို့ ထင်လေးတွေကနည်းနည်းလေးမှားနေကြတယ်။အဲ့တော့မေတ္တာကရုဏာဟာစိတ်စည်နေတယ်လို့တော့ကံပေါ့ဒီကံကအကျိုးပေးတာနော်ဒီကံကောင်းလာအောင်ဘာဖြစ်မလဲပစ္စည်းဥစ္စာကတော့အထောက်ပံ့လေးပဲဖြစ်တယ်။ခုတော့ဘုန်းကြီးတို့ဗราဏာအကြောင်းဖြစ်တဲ့မေတ္တာကရုဏာကိုတော့မိဘထံကရအောင်မကြိုးစားကြဘူး။အဗราဏာဖြစ်တဲ့အထောက်ပံ့ဖြစ်တဲ့ပစ္စည်းဥစ္စာကိုတော့ရအောင်ကြိုးစားတယ်ဗราဏာဖြစ်တဲ့မေတ္တာကရုဏာတွေကိုစေတနာတရားတွေရအောင်ကြိုးစားဖို့ဗုဒ္ဓဘာသာဝင်အများစုမေ့နေကြတယ်တဲ့ဒါလေးကိုလည်းဘုန်းကြီးကသတိပေးပါတယ်ဒါကြောင့်မိဘတွေဆွေမျိုးတွေသားသမီးတွေဇနီးတွေအလုပ်သမားတွေထံကမေတ္တာရအောင်ကြိုးစားပါမေတ္တာရအောင်ဘယ်လိုကြိုးစားမလဲကိုကစပြီးတော့ပေးဆက်ပါမျက်နှိုးတဲ့စိတ်နဲ့လှုပ်ပါဒါဆိုရင်မေတ္တာကရုဏာရရင်ကြီးပွားပါတယ်တဲ့ဒါမြတ်စွာဘုရားအာမခံချက်ဘုန်းကြီးနားလည်အောင်ဥပမာလေးတစ်ခုပြောပြပေးမယ်။ဘုန်းကြီးတို့မျိုးစေ့တစ်ခုရှိတယ်ပေါ့နော်။ဒီမျိုးစေ့တွေကသိပြီးတော့အောင်မြင်တဲ့မျိုးစေ့၊မှန်ကန်တဲ့မျိုးစေ့။ဒါပေမဲ့လို့မြေဓာတ်တို့၊ရေဓာတ်တို့၊နေလင်းဓာတ်တို့ဒီဓာတ်တွေနဲ့မထိတွေ့ရလို့ရှိရင်ဒီမျိုးစေ့ဟာအပင်ပေါက်ဖို့မလွယ်ဘူး။ဒီလိုပဲတရားတော်မတွေနှလုံးသားထဲမှာရှိနေတဲ့ကုသိုလ်တွေဆိုတာရှင်ဘွားလုပ်ခဲ့တဲ့ကုသိုလ်၊ဒီဘွားလုပ်ခဲ့တဲ့ကုသိုလ်ဒါတွေကမျိုးစေ့နဲ့တူတယ်။ဘလောက်ပဲတန်ရှင်းတန်ရှင်းဘုန်းကြီးတို့မျိုးစေ့တွေကမှန်ကန်ပေမဲ့မြေတက်ရေတက်နေစတဲ့အလင်းတက်ဒီတက်တွေမရရင်အပင်ပေါက်ဖို့အသီးအပွင့်ဖြစ်ထွန်းဖို့မလွယ်တယ်လို့ပဲကိုယ့်ရဲ့ကုသိုလ်မျိုးစေ့လေးရှင်သန်ဖို့ဆိုတာဘာလိုအပ်တယ်လဲမိဘစတဲ့ရဟန်းသူတော်ကောင်းလေးစတဲ့သာသမီစတဲ့လောဘကိုင်းပက်နတ်မြတ်နှကောင်းလေးစတဲ့ဒီပုဂ္ဂိုလ်ရဲ့မေတ္တာကရုဏာဆိုတဲ့ရေတက်လိုအပ်တယ်ဒီပုဂ္ဂိုလ်ရဲ့မေတ္တာကရုဏာဆိုတဲ့ကိုယ်ပေါ်မှာကြိုးလိုလားတဲ့မြေတက်တွေလိုအပ်တယ်ကိုယ်ပေါ်မှာအလင်းရောင်ပေးတဲ့နေတတ်တွေလိုအပ်တယ်တဲ့သူတို့ရဲ့မေတ္တာကရုဏာဆိုတဲ့အလင်းတက်နေတက်ရေတက်မြေတက်ဒီတက်တွေရရင်ကိုယ့်ရဲ့ကုသိုလ်မျိုးစေ့ဟာချက်ချင်းအပင်ပေါက်ပြီးနိဗ္ဗာန်ချမ်းသာဆိုတဲ့အသီးပွင့်တွေတိပွင့်နိုင်ပါတယ်လို့ဒါဘုန်းကြီးကပြောခြင်းပါတယ်ဒါလို့ဆိုရင်မြတ်စွာဘုရားဟောကြားခဲ့တဲ့သိုးသွန်းလူငယ်တွေနဲ့မဟာနံကိုဟောကြားခဲ့တဲ့တရားကိုဘုန်းကြီးကယနေ့လူငယ်နောင်ဝဲလူကြီးဆိုတဲ့ခေါင်းစည်းနဲ့ဟောပေးပါတယ်ဒါကြောင့်ဒီတရား၅ပါးကိုကိုယ့်ရဲ့နှလုံးသားထဲမှာဘလောက်တိုင်းတာအထိငါတို့ပြေဝတယ်လဲနည်းနည်းလေးဆင်ခြင်ကြည့်ပါသုံးသက်ကြည့်ပါမပြေရင်ပြေအောင်ကြိုးစားရမယ်ပြေနေရင်ဝမ်းမြောက်ဝမ်းသာနဲ့ဆက်လက်ကြိုးစားရမယ်ဒီတရားတွေကိုယ်နှလုံးသားထဲမှာပြေဝပါပြီဆိုရင်ကိုယ့်ရဲ့သားသမီးတူတူမမျိုးဆက်တွေကိုမင်းတို့ငါလုတ်တယ်လို့လို့မပြောရပါဘူးသူတို့ကလည်းပဲကိုယ့်ကိုတူခိုးပြီးတော့တူလိုက်ကျင်သွားပါတယ်အဲ့ဒါအမွေပေးပြီးသားဖြစ်သွားတယ်တဲ့ဗဇက်နဲ့ပြောတာတဲ့လက်တွေလုတ်ပြတာအကောင်းဆုံးအမွေပေးနည်းပါဒါဆိုရင်ဘုန်းကြီးတို့လူငယ်တွေကိုအပြစ်မတင်တော့ကိုကိုကိုသုံးသက်ကြည့်ငါကိုယ်တိုင်ရောလူကြီးလူကောင်းဖြစ်နိုင်တဲ့ခေါင်းဆောင်ကောင်းဖြစ်နိုင်တဲ့မြင့်မြတ်တဲ့စိတ်အလှပန်းရှင်ဖြစ်နိုင်တဲ့တရားငါးပါးနဲ့ဘလောက်ပြည့်စုံတယ်လဲဘလောက်ထိကျင့်သုံးပြီးပြီလဲဒီလိုကျင့်မသုံးမဲနဲ့လူငယ်တွေကိုဆိုးလိုက်တာခေကြီးကဘလို့လက်ညှိုးထိုးရင်ဒါတွေဟာပြည့်စုံတဲ့အဖြစ်ဖြစ်ပါသလားဒါလို့ဆိုရင်သဘောပေါက်လောက်ပါပြီဒါကြောင့်ဘုန်းကြီးရဲ့ယနေ့လူငယ်နောင်ဝဲလူကြီးဆိုတဲ့တရားကိုဘုန်းကြီးတို့ညီကုန်သက်ပါတော့မယ်ဒါကြောင့်ဒီတရားတော်ကိုနာယူပြီးတော့ယနေ့မင်္ဂလာဈေးရဓမ္မမိတ်ဆွေတို့ရာကိုတိုင်လည်းပဲကောင်းဆောင်ကောင်းဖြစ်အောင်နောက်လိုက်နောက်သားတွေရဲ့အတူယူအားကြတဲ့စိတ်နှလုံးသားပိုင်ရှင်တွေနှလုံးသားလှပတဲ့ကောင်းဆောင်ကောင်းတွေဖြစ်အောင်ဒီတရား၅ပါးကိုမျက်မျက်နူနူကျင့်သုံးနိုင်ကြပါစေဒီလိုကျင့်သုံးခြင်းအားဖြင့်ကိုယ့်ရဲ့မျိုးဆက်တွေကိုလည်းပဲအမွေပေးပြီးတော့နောက်အနာဂတ်မှာကောင်းဆောင်ကောင်းတွေဖြစ်အောင်စောင့်ရှောက်နိုင်ကြပါစေဒီလိုစောင့်ရှောက်ရင်စောင့်ရှောက်ရင်းနဲ့ကိလေသာတွေနည်းနည်းပြီးတော့ပါရမီတွေပြည့်ပြည့်ပြီးတော့နောက်ဆုံးမှာမဉ္ဇဉ်ဖွဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း